to the Voice of America in Burmese.
Mingla ba khmyar. VOA American Tan 2010 ပြည်နှစ် February 19ရက်ဘုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေလိုင်းတူမီတာ32.40 48တူအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ今日の県シーズンもဖြင့်ကျွန်တော်ရဲမထုံးကတာဝန်ယူတင်ဆက်ပေးတော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူအရေအတွက်ရောနေသွားတဲ့အကြောင်းအင်္ဂါနေ့ကသတင်းထုတ်ပြန်ထားရမယ်လဲစေယွန်တီယွန်ကညွှန်ကြားရေးမှူးတူပါဝင်သေဆုံးသူ1900နီးပါးရှိနေပါတယ်ရခိုင်ပြည်နယ်ကလက်နက်ကန်ပိကတ်တွေမှာအရသားတွေထိခိုက်သေဆုံးနေတဲ့ပေါ်ဆိုရင်လည်းအကြောင်းကုလသမဂ္ဂ290တွေကပြောဆိုလိုက်ကြပါတယ်ဒီလိုထိတဲ့ရောက်သတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
ဒီလိုထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော
့ A lot of people stop them to Chinatown to eat because they reckon that the Chinatown may be an easy place to catch virus which I don't believe is correct but the things was is fear
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာနှံကတရုတ်စီးပွားရေးလုပ်ငန်းတွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေကြုံတွေ့နေရတယ်ဆိုတာကိုသတင်းတွေပြီးနားဆင်ရပါမယ်။ဒါအပြင်နိုင်ငံအချင်းချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြေရှင်းရတဲ့ Philip Jessop ပြည်ပဆိုင်ရာတရုတ်ပြတ်တရုတ်ဝင်ပြိုင်ပွဲမှာရှင်ပြိုင်ဖို့မန်လီတက်သူဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်တဲ့တဲ့ဝါဒေတာတုတ်မြင်းကောင်တစိတ်တစ်စိတ်ကြွဆေးပြားလေးတန်းချက်ကိုထိုင်းစစ်တပ်ကဖမ်းဆီးရမိခဲ့ကြောင်းတဲ့ပြပူချက်နဲ့အတူကမ္ဘာသတင်းတွေထဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်။ဒီသတင်းလာရေးမတိုင်ခင်တော့ဗုဒ္ဓနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တူကပြောပြပေးပါမယ်ခင်ဗျာ။
ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူအရေအတွက်ရောနေသွားတဲ့အကြောင်းအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်ပြီးမြဲဆေးရုံတီုံကညွှန်ကြားရေးမှူးတူပါဝင်သေဆုံးသူ1900နီးပါးထိရှိနေပါတယ်။ကူးစက်သူလူနာအသစ် 1886 ရှိတဲ့အကြောင်းတရုတ်အနာဘက်နေအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်တဲ့အတွက်ဇန်နဝါရီလနောက်ပိုင်းကစလို့ပထမဆုံးအကြိမ်ဖြစ်တဲ့ကူးစက်မှုနှုန်း2000ကိုစတင်ရောက်ရှိသွားတာပါ။ဒါပေမဲ့လည်းစုစုပေါင်းကူးစက်သူအရေအတွက်ကတော့9200ကျော်ထိရှိနေပါပြီ။သေဆုံးသူအရေအတွက်ကလည်း98ယောက်သာရှိတော့တဲ့အတွက်သတင်းတစ်ပတ်အတွင်းတရားအုပ်ထိညော့သွားတာပါ။အင်္ဂါနေ့ကသေဆုံးသွားသူတွေထဲမှာတော့ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ရာဥပပြည်နယ်မြို့တော်ဝူဟန်မြို့ဝူချန်းစစ်ရုံညွှန်ကြားမှုလူရှင်မင်းလည်းပါဝင်ခဲ့ပါတယ်။ဒီဟိုအနာဝန်နေထုတ်ပြန်တဲ့ကိန်းနဲ့နေရနောက်ထပ်ကူးစက်မှုတွေရုံနေရတွေ့ရပေမဲ့သတိထားဖို့လိုတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးနေတာပါ။
This trend must be interpreted very cautiously. Trends can change as new
populations. ချက်လက်တွေကိုသတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းနဲ့နောက်ထပ်ကူးစက်မှုတွေထွက်ပေါ်လာနိုင်တာကြောင့်လက်ရှိအခြေအနေတွေပြောင်းလဲသွားနိုင်ကြောင်းဒါကြောင့်လည်းအခုချိန်မှာကူးစက်မှုတွေကျဆင်းပြီလို့ပြောဖို့အချိန်စောသေးတဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောဆိုလိုက်တာပါ။ဒီလိုကြကြကောက်ချက်ချနိုင်မဲ့တရုတ်နိုင်ငံပြင်ပကအချက်လက်တွေမရှိသေးတဲ့အကြောင်းလည်းပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာတစ်ဝန်းဆက်လက်ကူးစက်ရမှာလက်တလောတရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း25နိုင်ငံမှာလည်းကူးစက်သူ104ယောက်နဲ့သေဆုံးသူ3ဦးရှိကြောင်း WHO ကသတင်းထုတ်ပြန်ထားတာပါ။အချိန်နဲ့မှာပဲလူနာတွေရဲ့80ရာခိုင်နှုန်းကျော်ဟာမပြည့်တန်တဲ့အတွက်ပြည်လဲနလန်ထူလာမှာဖြစ်ကြောင်းလည်း WHO ကြီးကပြောဆိုထားပါတယ်။
တရုတ်နိုင်ငံနဲ့ခီးသွွာလာမှုကန့်သက်တာဟာဆိုရင်ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုအပေါ်လူမှုကြားစိုးရိမ်ထိတ်လန့်မှုသာဖြစ်စေပြီးစီးပွားရေးလုပ်ငန်းတွေပြန်လည်ဆက်တင်မဲ့အပေါ်မှာလည်းချင်းချောက်မှုဖြစ်တယ်လို့ဥရောပသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးကအင်ကာနီမှာသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကနေလာမဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုအမေရိကန်ကပြည်ဝင်ခွင့်ကန့်သက်ထားတာဟာဆိုရင်ပြီးခဲ့တဲ့လကတရုတ်နဲ့အမေရိကန်ကြားကုံသွဲရေးပထမဆင့်သဘောတူညီချက်ကိုထိခိုက်စေနိုင်တယ်ဆိုပြီးဘရက်ဆဲမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သံအမတ်ကြီးဇန်မင်းကပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအပေါ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရိုက်ခတ်မှုဟာဆိုရင်ကမ္ဘာတဝန်းတုံ့ပြန်မှုအပေါ်မှာအများကြီးမူတည်တယ်လို့လည်းတရုတ်သံအမတ်ကပြောပါတယ်။တရုတ်အပေါ်မှာခီးသွွာလာခွင့်ကုံသွဲရေးကန့်သက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ခံမထားကြောင်းဒီလိုကန့်သက်ချက်တွေဟာစိုးရိမ်ထိတ်လန့်မှုတွေသာတိုးစေမှာဖြစ်ပြီးဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းမှုကိုလည်းအဟန့်အတားဖြစ်စေတယ်လို့တရုတ်သံတမန်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်စီးပွားရေးအပေါ်မှာတက်ရောက်မှုတချို့ရှိပေမဲ့ဒီတက်ရောက်မှုတွေကအကန့်အသတ်နဲ့ရေရိုသာဖြစ်ပြီးကောင်းကောင်းထင်းချုပ်ကင်တွယ်နိုင်တဲ့အနေအထားရှိတယ်လို့လည်းဥရောပသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးကပြောဆိုခဲ့ပါတယ်
ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကိုထပ်မံဖြတ်တောက်လိုက်ပြီးတဲ့နောက်လက်နက်ကန်ပရိပကတ်တွေအတွင်းအရသားတွေထိခိုက်သေးဆုံးနေတဲ့ပုံစိုးရိမ်တဲ့အကြောင်းကုလသမဂ္ဂထုခုစေတွေကပြောဆိုလိုက်ကြပါတယ်။ကြီးထွားလာနေတဲ့ပရိပကတ်တွေရဲ့တန်ကိုကလေးတွေပါဝင်အရသားတွေခံစားနေရတဲ့အကြောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာထုတ်ကွစဲရန်ရီလီနဲ့တူပြည်တွင်းဒုက္ခသည်ဆိုင်ရာလူခွင့်ရေးထုတ်ကွစဲစစ်စီလီယာဂျမန်နက်စ်ဒမရီလလဆော့ထုတ်ဖို့ပြောဆိုခွင့်ကာကွယ်မြင့်တင်ရေးဆိုင်ရာထုတ်ကွစဲဒေးဗစ်ကေးနဲ့လူနည်းစုရေးရာထုတ်ကွစဲဖန်နန်ဒေဗန်နက်စ်တို့အင်္ဂါနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီလက်ဆန်းကဆက်လို့ရခိုင်ပြည်နယ်ကမြို့နယ်၄မြို့နယ်နဲ့ချင်းပြည်နယ်ဖလောဝမြို့နယ်တွေမှာအင်တာနက်ဆက်သွယ်ရေးနောက်တစ်ကြိမ်ဖြတ်တောက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေကြားသေဆုံးသူရသ9ဦးထဲမှာရှိနေပြီးရန်ဂျာ3ဦးပါဝင်တဲ့ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ပူးတော်မြို့နယ်မှာရှိတဲ့စာတင်ကျောင်းမှာလက်နက်ကြီးကြီးထိမှန်တရားရသူကလေးတွေပါဝင်မခြားသေးရင်ကထိရိုက်တရားရသူ50လောက်ထိရှိတယ်လို့လည်းပြောဆိုထားပါတယ်။ကလေးတွေထိခဲ့သေးဆုံးတဲ့ပေါ်စိုးရင်ကျောင်းနဲ့အရသားတွေစာတင်ကျောင်းတွေဖုံးကျောင်းတွေကိုပါတိုက်ခိုက်နေရတဲ့ဟာလူသားချင်းစာနာရမယ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုထားတာပါ။သဆိုင်သူတွေအားလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ဥပဒေတွေကိုလေးစားလိုက်နာဖို့အရသားတွေကိုအကောက်အွယ်ပေးဖို့အင်တာနက်ဆက်သွယ်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကလိုင်းနာဆောင်ရွက်ရမယ်ကြားပြတ်ဆုံးဖြတ်ချက်တရက်ကိုပြည်ပဆိုင်ရာတရားရုံး ICJ ကချမှတ်ထားတဲ့အကြောင်းလည်းထုတ်ပြန်ချက်မှာသတိပေးထားတာပါ။ရင်းကြဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမှထားတဲ့မြန်မာဆွေကတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိတဲ့အကြောင်း ICJ မှာခုခံချေပါထားတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကမ္ဘာဖလားခြေစစ်ပွဲမှာမြန်မာက9ဂိုးအသွင်းခံရပြီးတဂိုးမှာပြန်မသွင်းနိုင်ပဲရှုံးနိုင်ခဲ့ရတာဟာလုတ်ပွဲဖြစ်မလားဆိုတဲ့တန်တရားနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကမြန်မာဘောလုံးအသင်းကိုစုံစမ်းစစ်ဆေးနေပါတယ်။ကစားသမားတွေကိုမေးမြန်းဖို့အတွက် FIFA တာဝန်ရှိသူတွေမြန်မာနိုင်ငံမှာရောက်နေတယ်ဆိုပြီးမြန်မာမီဒီယာမှာဖော်ပြခဲ့တာကို FIFA ကအတည်ပြုခဲ့တာဖြစ်ပြီးဒီကိစ္စကိုစုံစမ်းနေတဲ့အကြောင်းအင်ကာနီမှာပြောတာဖြစ်ပါတယ်။လုတ်ပွဲကစားကြောင်ပြစ်မှုထင်ရှားရင်တော့ကြီးလေးတဲ့ပြစ်ဒဏ်ချမှတ်ခံရမှာဖြစ်ကြောင်း FIFA ကပြောကြားလိုက်ပြီးမကြသေးခင်ကပဲအနည်းဆုံး9နှစ်ပိတ်မဲ့အစီအစဉ်ကိုလည်းချမှတ်ပြဌာန်းထားတာပါ။2019ခုနှစ်အောက်တိုဘာလကကမ္ဘာဖလားခြေစစ်ပွဲမှာကာဂျစ်စတန်နဲ့ကစားတဲ့ပွဲမှာမြန်မာက9ဂိုးဂိုးမရှိနဲ့ရှုံးခဲ့တာဖြစ်ပါတယ်။မွန်ဂိုလီးယားနဲ့ဂျပန်ကိုပါမြန်မာကရှုံးပြီးတဲ့နောက်ကာဂျစ်စတန်ကိုထပ်ပြီးရှုံးခဲ့တာဟာဆိုရင်ပွဲစဉ်3ခုဇက်တိုက်မြန်မာရှုံးတာဖြစ်ပါတယ်။မြန်မာပါဝင်တဲ့အုပ်စု F ကထိပ်သီးနှစ်သင်းက2020ကမ္ဘာဖလားပြိုင်ပွဲမှာအာရှတိုက်ကိုစားပြုပြီးဝင်ရောက်ရှင်ပြိုင်နိုင်ရေးနောက်တစ်ဆင့်တဲ့ကစားကြရမှာဖြစ်ပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတူဖြစ်သူရိုဂျာစတုန်းကိုအပြစ်ပေးဖို့ကြိုးပမ်းနေရတယ်ကိုအဆုံးသတ်ဖို့သမ္မတကပြောနေပေမဲ့စီရင်ချက်ချမှတ်တရားခွင်ကိုရွှေ့ဆိုင်းပေးမှာမဟုတ်တဲ့အကြောင်းပြည်သူတရားသူကြီးတူကပြောဆိုလိုက်ပါတယ်။စီစဉ်ထားတဲ့အတိုင်းကြာသပတေးနေ့မှာစီရင်ချက်ချမှတ်ကြောင်းတရားသူကြီးအေမီပါမန်ဂျက်ဆန်ကစတုန်းနဲ့ရောသူ့ကျူးဆောင်ရှိနေတဲ့နေ့ပါအင်္ဂါနေ့တုန်းကတယ်လီဖုန်းဆက်ဆွေးနွေးရမှာပြောဆိုလိုက်ကြပါ။ဒါမှမဟုတ်တရားခွင်ရှိနေတဲ့ကတရားခွင်အစ်တစ်ကြားနာကိုခွင်တောင်းခဲ့တဲ့အတွက်စီရင်ချက်အရာပြည်ထောင်စတင်ချက်ခံရမယ့်အချင်းကိုဆိုင်ကောင်ဆိုင်ထားမယ့်သဘောထားမျိုးလေးတရားသူကြီးကပြောခဲ့ပါတယ်။ပြီးခဲ့တဲ့ဒီအခွင့်မှာလိုက်ပါဆောင်ရွက်ခဲ့တဲ့ကုန်သမားရေးအဖွဲ့ခေါင်းဆောင်ဟာတိရသာဗလက်လွန်းနေဆိုပြီးပြီးခဲ့တဲ့သတင်းပတ်ထဲသမ္မတထရန့်ကတစ်တွားလူမှုခွင့်ရမှာပြောဆိုလိုက်တယ်လို့အမေရိကန်ရုပ်သံဌာန Fox News သုံးသပ်သူတယောက်ကလည်းတရားခွင်အစ်စ်မှာစစ်ဆေးတင်တယ်လို့မှတ်ချက်ပေးခဲ့တာကိုသမ္မတက Twitter မှာအင်္ဂါနေ့ကထပ်ဆင့်ဖြန့်ဝေလိုက်ပြီးနောက်မှာပဲတရားခံရှင်းနေတွေကအမှုကိုပြန်စစ်ဆေးဖို့ရှောက်လဲခဲ့တာပါ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချခံရတဲ့ထင်ရှားသူအမျိုးသားတချို့ကိုအင်ကာနီမှာပြစ်ဒဏ်ကနေတက်တာခွင့်ပေးလိုက်ပါတယ်။ဒီထဲမှာဆိုရင်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမာရဲ့လစ်လပ်သွားတဲ့အထက်လွှတ်တော်အမတ်နေရာကိုရောင်းချဖို့ကြိုးစားခဲ့ပူတဲ့ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းပါပါတယ်။ထောင်ဒဏ်14နှစ်ပြစ်ဒဏ်ချမှတ်ခံထားရပြီးထောင်သက်8နှစ်ထဲကိုရောက်နေပြီဖြစ်တဲ့ Illinois အုပ်ချုပ်ရေးမှူးဟောင်း Rob Blarovich ကိုသမ္မတထရန့်ကပြစ်ဒဏ်လျှော့ပေးခဲ့တာပါ။အသက်62နှစ်အရွယ် Blarovich က2024ခုနှစ်မေလအထိပြစ်ဒဏ်ကျခံရဖို့ရှိနေတာဖြစ်ပါတယ်။အခုလိုပြစ်ဒဏ်လျှော့ပေးလိုက်တာကြောင့်ထောင်ထဲမှာ10နှစ်ကြာပြစ်ဒဏ်ကျခံခဲ့ရပြီးတဲ့နောက်မိသားစုနဲ့ပြန်ဆုံနိုင်မှာဖြစ်တဲ့သူ့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကကြီးလေလွန်ပြီးအဓိပ္ပာယ်လည်းမရှိဘူးလို့ယူဆတဲ့အကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာသမ္မတရွေးကောက်ပွဲတွေကျင်းပခဲ့ပြီး၅လကြာမှာပဲကြန့်ကြန့်နေတဲ့မဲရဲလက်တွေကိုအင်ကန်နေကကြီးညာရမှာလက်ရှိသမ္မတအရှရက်ကာနီအနံ့ရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြီးညာလိုက်ပါတယ်။ပြန်မဲ့သမ္မတလောက်အပ်တူရဲ့စီရင်အဖွဲ့ကတော့ကြီးညာချက်ရတရားမဝင်တဲ့အကြောင်းနဲ့အပ်တူလာသာအနံ့ရတဲ့အကြောင်းလည်းပြောဆိုလိုက်တာပါ။အာဖဂန်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ရသမ္မတကာနီကထောက်ခံမဲ့ 50.6% ခန့်ရပြီးအပ်တူလာကတော့ 39.5% ခန့်ရရှိရဖြစ်ပါတယ်။ဒါဆိုရင်ဒီဇင်ဘာလထဲမှာတော့ကနဦးမဲရလက်တင်နဲ့လည်းကန့်ညင်နေတာပါ။အဗ်ဒူလာရဲ့စီရင်အဖွဲ့ပြောခွင့်ရသူ Freedom Coalition ကတော့ကော်မရှင်ရဲ့ကြီးညာချက်ကိုလက်မခံနိုင်တဲ့အကြောင်းနဲ့ပြည်နယ်သမားနီလန်းတွေကိုတုံးပြီးကန့်ကွက်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။
ပါကစ္စတန်နိုင်ငံတွင်းကစစ်ဘာသာဝင်တို့ရဲ့သာသနာနယ်မြေကိုအိန္ဒိယစစ်ဘာသာဝင်တွေပြည်ဝင်ခွင့်မလိုပဲလာရောက်ဝိပုခွင့်ပေးလိုက်တဲ့ပါကစ္စတန်ရဲ့မကြာခင်ကဆောင်ရွက်ချက်ဟာဆိုရဲဘာသာပေါင်းစုံသဟဆာတဖြစ်မှုတင်ကေတဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကချီးကျူးလိုက်ပါတယ်။ကာတာပါကော်ရီဒါလို့ခေါ်တဲ့ဒေသကိုကုလသမဂ္ဂအတွင်းမှုချုပ်အင်ဂါနီကတွားရောက်ခဲ့ပြီးကတ်ဝါရာဒါဘာဆာဟစ်လို့ခေါ်တွင်တဲ့ဇဂျင်းချောက်တွင်တဲ့အစ်စ်တိဆောက်ထားတဲ့ဆစ်ဖျားချောင်းကိုလည်းတွားရောက်ခဲ့ပါတယ်။ဆစ်ဘာသာဝင်တို့ရဲ့အရေးပါတဲ့သာသနာနယ်မြေနှစ်ခုကိုချိတ်ဆက်ထားတဲ့ဇင်းကြံကိုမျောလင့်ချက်ဇင်းကြံလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုလိုက်ပြီးအဲ့ဒီဒေသကိုတွားရောက်ခွင့်ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းခီးစဉ်အပြီးမှာပဲ Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။ဒီဖျားချောင်းဟာဆိုရင်ဆစ်ဘာသာကိုတီထောင်သူဂုရုနာနက်16ရာစုကနေထိုင်ခဲ့ရာကွယ်လွန်ခဲ့ရာနေရာမှာတိဆောက်ခဲ့တာလို့လည်းယုံကြည်ထားကြတာပါ။အိန္ဒိယနိုင်ငံအနောက်မြောက်နေဆက်မြို့ဂါရာပါကဒီရာဘာဘာနာနာဖျားချောင်းနဲ့အခုပါကစ္စတန်ကဖျားချောင်းကိုအဲ့ဒီဇင်းကြံလန့်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ
်ဘရိုနီမနက်ဖဲထိတ်တဲရောက်တဲ့ရင်တွေကိုကိုအောင်လွင်ဦးနဲ့မသိင်ခိတိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးသတင်းလှော်တွေကိုစက်တိုက်နာဆင်ကြရပါမယ်တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ကရဲမှုအကြောင်းကိုပထမဆုံးတင်ပြကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာနှက်ကတရုတ်စီးပွားရေးလုပ်ငန်းတွေမှာပါရိုက်ခတ်မှုတွေကြုံတွေ့နေရပါတယ်ဗိုင်းရပ်စ်ကူးမှာစိုးရိမ်မှုတွေကြောင့်ပုံမှန်ချိန်မှာစီကားလေးရှိတဲ့တရုတ်တန်းတွေမှာဆိုရင်လည်းအယောင်ဝယ်တွေအိတ်ဆက်လာနေတာပါတရုတ်နိုင်ငံကစားလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာနေတဲ့အကြောင်း AFP သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပါဖြစ်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကြောင့်လူပေါင်းထောင်ချီသေဆုံးပြီးနိုင်ငံပေါင်း2000ကျော်ထိကူးစက်လာနေတာကြောင့်အာရှပစိဖိတ်နဲ့ဥရောပပါဝင်နိုင်ငံတော်များမှာစိုးရိမ်နေကြတာပါဗိုင်းရပ်စ်ကူးစက်မှုကြောင့်လူထုသေဆုံးခဲ့တဲ့အာရှတက်ကဖိလစ်ပိုင်နိုင်ငံမှာဆိုရင်လဲစိုးရိမ်စေးကြောင့်တာမန်အခြေအနေမှာအမဲလိုလိုစီကားနေလို့ရှိတဲ့မနီလာမြို့တော်ကတရုတ်တန်းကိုလူတွေရှောင်လာကြတယ်လို့အယောင်စေးတဲ့ဝမ်မီလန်ကပြောပါတယ
်ဒီနေ့တို့တရုတ်တန်းမှာဒီသတင်းကြားခဲ့ကလူတွေကအထိတ်တလန့်ဖြစ်နေကြတာပ
ါစိုးရိမ်စေးကြောင့်ပစ္စည်းတွေလူရဲ့ဝယ်သူတွေရှိတယ်လို့အိမ်ရောက်ဖို့မှာယူသူတွေလည်းရှိတယ်လို့မနီလာမြို့တော်တရုတ်တန်းကစေးတယ်တွေကပြောပါတယ်ဒီတွင်ပါဆောပိုင်းထိကူးစက်သူ15ယောက်ထက်မနည်းရှိနေတဲ့ဩစတြေးလျနိုင်ငံမှာလည်းအလားတူအခြေအနေတွေနဲ့ကြုံနေရတာပါမဲဘုံမျိုးကတရုတ်တန်းမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုသတင်းနဲ့အတူအယောင်ဝယ်တွေတိတိတသာကျဆင်းသွားတယ်လို့လည်းစားသောက်ဆိုင်ပတ်ရှင်သူဖြစ်တဲ့ Max Huang ကပြောပါတယ
်只是内心的恐惧让大家都不愿意出门然后他们报道的时候又是非常负面都是说中国的
လူတွေကအတွင်းစိတ်မှကြောက်နေကြတာကြောင့်အပြေမထွက်ချင်ကြတော့ပါဘူးသတင်းတွေကလည်းအဆိုးရကြီးပါပဲတရုတ်ပြည်ကဗိုင်းရပ်စ်ဆိုပြီးပြောကြတော့တရုတ်တန်းတဲ့တရုတ်လူမျိုးတွေရှိတဲ့နေရာမျိုးမှာလူတွေကပိုကြောက်ကြပါတယ်ဒါကြောင့်လဲမလို့အပ်ရင်လာမစားကြတော့ပါဘူ
းဗိုင်းရပ်စ်ကူးစက်မှုဖြစ်ကစားမှာအယောင်ဝယ်တွေတိတိကျကျကြခဲ့ပေမဲ့အခုခါမှာတော့သတင်းတွေချေချေမြန်မြန်တိလာရတဲ့အတွက်တတ်တာရရစာပြူလာပြီလို့လည်းသူကပြောပါတယ်ဗိုင်းရပ်စ်ကူးစက်မှုကိုဟန်တားတဲ့အနေနဲ့တရုတ်နိုင်ငံနဲ့ကုလူဆက်ဆံမှုတွေကိုနိုင်ငံတော်တော်များကကန့်သတ်လိုက်တဲ့အတွက်စီးပွားရေးလုပ်ငန်းတွေအထိနာနေတဲ့အထက်မှာမဲဘုံမျိုးတရုတ်တန်းကကိမုံဆိုင်ပိုင်ရှင်စူရင်လဲတူပါဝင်ပါ
So main customer is from China.
ကျွန်တော်တို့ရဲ့အဓိကဖောက်သည်တွေကတရုတ်ပြည်ပါ။ဆူရခီးသွားတွေကိုတက်မြင့်လိုက်တယ်လို့။ကျောင်းသားတွေကလည်းဩစတြေးလျပြန်မလာနိုင်ကြတော့ကျွန်တော်တို့အတွက်အတော်အခက်အခဲတွေ့ပါတယ်
။တရုတ်နိုင်ငံကနေစတင်ပြန့်နှံ့ခဲ့တဲ့ virus ပေါ်ဟာအခုကအာရှပစိဖိတ်ဒေသတွေနဲ့မကဥရောပ၊မြောက်အမေရိက၊အရှေ့လက်ပိုင်းဒေသနဲ့အာဖရိကတိုက်ထိကူးစက်နေတာပါ။တင်လာနေ့ထိကူးစက်သူ9ယောက်တည်းမှနေရှိနေတဲ့ဗြိတိန်နိုင်ငံမှာဆိုရင်လေကိုရိုနာဗိုင်းရပ်စ်အန္တရာယ်ဆိုရင်မှုကြောင့်တရုတ်တန်းလိုနေရာမျိုးမှာစီးပွားရေးလုပ်ငန်းတွေတိတိကျကျထိခိုက်နေတဲ့အကြောင်းလန်ဒန်မြို့တော်တရုတ်တန်းကတရုတ်သင်းရဲ့ဒေါက်တာဒေးဗစ်တန်ကပြောပါတယ
် A lot of people stop coming to Chinatown to eat because they reckon that the Chinatown
တရုတ်တန်းမှာလူတွေလာစားတောက်တာတွေမလုပ်ကြတော့ပါဘူးတရုတ်တန်းကဗိုင်းရပ်စ်တွေအလွယ်တကူကူးနိုင်တဲ့နေရာလို့ယူဆကြပုံရပါတယ်ဒါကမှန်တယ်လို့မထင်ပါဘူးဒါပေမဲ့လည်းလူတွေကြားမှာဆိုရင်ကြောက်လန့်နေကြပြီးလာစားမဲ့သူလည်းမရှိတော့တရုတ်တန်းမှာဘာမှအလုပ်မဖြစ်တော့ပါဘူးတရုတ်တန်းကလုပ်ငန်းတွေမှာရဲခတ်မှုတွေကြုံနေရပါတယ်ပြီးခဲ့တဲ့ပတ်ထဲလုပ်ငန်းရှင်အတော်များများနဲ့ပြောပြတဲ့အခါအနည်းဆုံး20ရာခိုင်နှုန်းလောက်ရှုံးပေါ်တယ်လို့သူတို့ကပြောကြပါတယ
် virus ကူးစက်မှုတန်းအဓိကခံရတဲ့တရုတ်နိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေဟာဖေဖော်ဝါရီလတဲ့တိတိကျကျထိခိုက်နေတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားတာပါသူတို့ဖြင့်ကွန်ထရိုးလုပ်မှုလုပ်ငန်းတွေမှာကြီးကြီးမားမားရက်ခတ်မှုတွေကျွမ်းနိုင်တဲ့အကြောင်းတရုတ်စိုးရရဲ့ပိုင်ဆိုင်မှုဆိုင်ရာကြီးကြပ်ရေးနဲ့အုပ်ချုပ်မှုရေးရာကော်မရှင်ရဲ့ဒုတိယညွှန်ကြားရေးမှူးရန်ဟောင်ဘင်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းတင်ပြသွားခဲ့တာပါအခုတော့မြန်မာသတင်းတပုတ်ကိုဆက်လက်တင်ပြကြပါမယ်နိုင်ငံအချင်းချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့ Philip Jessop အပြည်ပြည်ရာတရုတ်ပြတရွယ်ကွင်းပြိုင်ပွဲကိုလာမယ့် April အတွင်း Washington DC မှာကျင်းပတဲ့အခါမှာဒုတိယကြိမ်ဖြစ်မြန်မာနိုင်ငံကိုစားပြုသွားရောက်ရှင်ပြိုင်ဖို့အတွက်မန်လီတက္ကသိုလ်ဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်ပါပြီ ICJ နိုင်ငံတကာတရားရုံးရဲ့အသွင်တိုင်းအင်ကာနေကရန်ကုန်မြို့ American Center မှာပြုလုပ်ခဲ့တဲ့အပြည်ပြည်ဆိုင်ရာတရုတ်ပြတရွယ်ကွင်းပြိုင်ပွဲအကြောင်းကိုစီသူကပြောပြပေးမှာပါခင်ဗျာ
နိုင်ငံတကာကဥပဒေပညာကျောင်းသားတွေနဲ့ရှင်ပြိုင်အမယ်တရုတ်ပြတရားခွင်ပြိုင်ပွဲအတွက်ပြည်ရင်းတက္ကသိုလ်ခုနှစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်ရန်ကုန်ရှိပိုင်းတက္ကသိုလ်မန္တလေးတက္ကသိုလ်ပသိမ်တက္ကသိုလ်မကွေးတက္ကသိုလ်နဲ့ရတနာပုံတက္ကသိုလ်ကဥပဒေပညာဌာနကျောင်းသားတွေရှင်ပြိုင်ခဲ့ကြရမှာမန္တလေးတက္ကသိုလ်အသင်းကအနိုင်ရခဲ့တာ
ပါ။မြန်မာတို့အနေနဲ့ပေါ့မြန်မာနိုင်ငံကိုစားပြုသူအများကြီးစူးစမ်းရအောင်ပါပါ။မြန်မာတို့ဒါဒီချိန်နေတိရောက်လာဆိုတာစူးစမ်းခဲ့။ဒါပေမဲ့ဒီထက်ကိုအများကြီးမြန်မာတို့အနေနဲ့စူးစမ်းမှာပါလို့လဲဆိုတော့မြန်မာတို့နိုင်ငံကိုစားပြုနေနဲ့သွားမှာမလို့မြန်မာတို့ကတိပေးပါအများကြီးစူးစမ်းပြီးမှတော့ပြိုင်ပါမယ်လို့ဟုတ်။
2019ခုနှစ်ကမြန်မာကိုစားပြုသွားရောက်ရှင်ပြိုင်ခဲ့သူအာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံပြိုင်ပွဲရဲ့ကြီးကြပ်သူလည်းဖြစ်တဲ့မတ်ရွှေကြီးတန်းထိုင်ဝင်းကအခုလိုနိုင်ငံတကာတရုတ်ပြတရက်ခွင်ပြိုင်ပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ဒီနေ့ဆက်လုပ်ဖြစ်ခဲ့တာပေါ့နော်အဓိကအတင် international law နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီ knowledge ပိုင်းအရင်နေတယ်ပြီးတော့ဒီ ICJ court တို့ဘာလို့မှအခုလိုမျိုးဒီအခုလက်တလောဖြစ်နေတဲ့ကိစ္စရဲ့တဲ့လိုမျိုးပြဿနာဖြစ်လာခါမှလည်းတကယ်နိုင်ငံဘက်ကနေပြီးရက်တည်ပြီးမဲ့လို့အကြေရှားပါရယ်ပေါ့နော်အဲ့တော့ဒီအခုဒီကျောင်းသားကျောင်းသူတွေကနေပြီးအဲ့လိုမျိုး international law စီထပ်ထွက်လာဖို့အတွက်ဒီနေ့ပွဲကိုဆက်လုပ်ဖြစ်တာပေါ့နော
်ပထမချိန်တုန်းကပြည်တွင်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တက္ကသိုလ်အသင်းကတွားရောက်ရှင်ပြိုင်ခဲ့တာပါဒီနေ့မှာပြိုင်ပွဲအတွက်လေ့ကျင့်ရေးအစီအစဉ်တွေကိုမနစ်ကထပ်ပိုကောင်းအောင်စီစဉ်ထားတယ်လို့2019မှာတွားရောက်ရှင်ပြိုင်ခဲ့တဲ့အာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဥက္ကဋ္ဌကိုစီယာနိုင်ကပြောပါတယ်
ကျွန်တော်အရင်ကဆိုလို့ချင်းအဖွဲ့ဝင်အား၄ဖွဲ့အားရှိရဲပြီးတော့ကျွန်တော် training session တွေကလည်းပြန်ပွဲမပြန်မီတစ်လအလိုလောက်မှကျွန်တော်ရရှိခဲ့အောင်နော်ဒီနေ့ကျတော့ကျွန်တော် training session တွေကို3လအလိုလောက်ခဲကျွန်တော် training session တွေကိုအပတ်တိုင်းနေပါလောက်ကျွန်တော် American Center မှာကျင်းပပြီးပေးခဲ့တယ်ကျွန်တော် training session တွေကလည်းဒီ public international law အကြီးကြီးဆိုင်ရာဥပဒေရဲ့ပြီးတော့စကားပြောစွမ်းရည်နောက်ဒီ challenge ချက်တွေကိုရေးသားပိုင်းနဲ့ဆွမ်းရည်ဆွမ်းရည်အကုန်လုံးပေါ့နော်ကျွန်တော်ဒီထိထိရောက်ရောက်နဲ့တရားပေးခဲ့ဖြစ်တဲ့အတွက်ကြောင့်မို့သူတို့တရားလွတ်နိုင်မလို့ကျွန်တော်ယုံကြည်ပါ
American Center ကတရုတ်ပြတရားခွင်ပြိုင်ပွဲမှာ American တန်ယုံဥပဒေကြံပေးအဖွဲ့နဲ့နိုင်ငံတကာကအပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူတွေလာရောက်အကဲဖြတ်ကူညီပေးကြတာပါအပြည်ပြည်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲတွေမှာတွားရောက်ရှင်ပြိုင်စည်းတာဟာမြန်မာဥပဒေကျောင်းသားတွေတက်တာမကမြန်မာနိုင်ငံအတွက်ပါအကျိုးရှိစေမယ်လို့ပြိုင်ပွဲဝင်ကျောင်းသားတွေကိုလေ့ကျင့်သင်ကြားပေးတဲ့အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူဒေါက်တာမြင့်စံကပြောပါတယ်
အများကြီးအကျိုးရှိပါတယ်ပြည်ပဆိုင်ရာ expo တို့အမေရိကန်မရောက်ဘူးပြည်ပဆိုင်ရာတရားရုံးနဲ့ပြည်ပဆိုင်ရာဥပဒေနဲ့ပတ်သက် exposure ရှိတယ်အခုလည်းမြန်မာကပြည်ပဆိုင်ရာဥပဒေနဲ့ပတ်သက်နေတည်တဲ့အတိုင်းပဲအဲ့တော့ဒါဟာအများကြီးအကျိုးရှိတဲ့အကြောင်းမလို့တို့တွေလည်းဂုဏ်ယူပါတယ်ပြိုင်တဲ့လူတွေအားလုံးကိုလည်းချီးကျူးပါတယ်အထူးသဖြင့်မန္တလေးတင်ကျွန်တော်လည်းတင်ပေးခဲ့တာပါတဲ့ဂုဏ်ယူကြောင်းပြောလို့ပါခင်ဗ
ျပြည်ပဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲ Philip C. Jessop International Law Moot Court Competition ကို1959ခုနှစ်ကလေးကစတင်ကျင်းပခဲ့တာဖြစ်ပြီးတော့မနစ်ကဧပြီလကမှမြန်မာနိုင်ငံကိုစားပြုအဖွဲ့ကအမေရိကန်နိုင်ငံဝါရှင်တန် DC မှာပထမဆုံးတွားရောက်ရှင်ပြိုင်ခဲ့ကြတော့ပါမ မနစ်ကပြိုင်ပွဲမှာတော့နိုင်ငံတစ်ခုကြားအငင်းပွားကြတဲ့နှွားရိုင်းပိုင်ဆိုင်မှုပြဿနာကိုတရုတ်တူရှင်းပြန်ခဲ့ကြရပြီးတော့ဟန်ဂေရီနိုင်ငံကိုစားပြုဥပဒေကြောင်းသားများအသင်းကအနိုင်ရရှိခဲ့တာပါဒီနှစ်မှာတော့ Helian Hyacinth ဗေဒပန်းတစ်မျိုးရဲ့နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားမှုပြဿနာကိုအတွင်တူတရုတ်ပြတရားခွင်ပြိုင်ပွဲရှင်းပြန်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူသတင်းပြပို့ထားတာကိုနားဆင်ကြရတာပါဆက်လက်ပြီးထိုင်းနိုင်ငံဘက်ကသတင်းတရက်ကိုလည်းနားဆင်ရပါမယ်ဝါဒေတာထုံမြေကောင်းတစိတ်သစ်စိတ်ကြွဆေးပြလေးတန်းကျော်ကိုထိုင်းနိုင်ငံအတွင်းမှာထိုင်းစစ်တပ်ကဖမ်းဆီးရမိခဲ့ပါတယ်။ဒါကြောင့်အမျိုးသားအစ်တွေနဲ့ထုတ်လုပ်လာတဲ့မွေးဆေးဝါးတွေရဲ့ချိန်ချောက်မှုအစ်တွေကိုထိုင်းနိုင်ငံရင်ဆိုင်နေရပြီဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဖေဖော်ဝါရီလ18ရက်နေ့ကထိုင်းနိုင်ငံနကွန်ဖလွန်ခရိုင်အမှတ်လေးစစ်ဒေသအထူးဒေသတပ်ဖွဲ့ဝင်တွေကဖမ်းဆီးနိုင်ခဲ့တဲ့ဘန်ငွေတန်ပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားလေးတန်းကျော်ဟာ2020နှစ်စပိုင်းမှာပထမဦးဆုံးဖမ်းမိနိုင်ခဲ့တဲ့ဝါလက်နက်ကင်နယ်မြေထွက်ကိုသုံးလုံးမြင်းဦးကောင်းတင်ကေတာတစိတ်အမျိုးအစားတွေဖြစ်ကြောင်းထိုင်းအလာပိုင်းကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါဖမ်းမိတဲ့ငွေရတရားခံတွေထဲမှာဆယ်ကျော်တက်လူငယ်တွေပါဝင်နေတာကိုစိတ်မကောင်းစရာတွေ့ခဲ့ရတယ်လို့ဖမ်းမိတဲ့မွေးရဆေးဝါးတွေဟာလည်းအမျိုးအစားအစ်စ်ဖြစ်ပြီးချင်းချောက်မှုအန္တရာယ်အစ်စ်နဲ့ကြုံနေရပြီဆိုပြီးအမှတ်၄နယ်မြေမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းစစ်တပ်ဗိုလ်ချုပ်စဝါရန်ဆန်ဖုံးကထိုင်းဘာသာနဲ့ရှင်းလင်းပြောကြားသွားခဲ့ပါတယ်အခုလိုမျိုးမူရည်တရခံအသက်19နှစ်နဲ့16နှစ်အရွယ်လူငယ်တွေအပါအဝင်မူရည်ခိုင်းဝင်5ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။ဒေသခံကြေးရွာသားတွေတတင်းပေးခဲ့တာကြောင့်ကျွန်တော်တို့တပ်ဖွဲ့ဝင်တွေကစိတ်ကြွဆေးကြတွေတင်ဆောင်လာတဲ့ကားနှစ်စီးကိုလမ်းမပေါ်မှာပဲပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အခုအမျိုးအစားအစ်စ်တွေနဲ့ထုတ်လုပ်လာတဲ့မူရည်ဆေးဝါးတွေရဲ့ချင်းချောက်မှုအစ်စ်တွေကိုထိုင်းနိုင်ငံကရင်ဆိုင်နေရပါပြီဆိုပြီးရှင်းလင်းပြောဆိုသွားတာပါ။ license number ပြတ်တက်မထားတဲ့ကားနှစ်စီးပေါ်မှာစာလာအိတ်19ဒုံနဲ့ထည့်ထားတဲ့မြင်းကောင်းတစိမ့်တဲ့နဲ့မူရည်ဆေးပြားတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီမူရည်ဆေးပြားတွေဟာအရေးအသွေးပုံမကောင်းမွန်ကြောင်းနဲ့ပန်းအနက်မှာထည့်ထားတဲ့မူရည်ဆေးဝါးတွေဟာအနက်ခံခွဲတွေမသိနိုင်အောင်အထူးထုတ်လုပ်ထားတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်။ဝါနယ်ဘက်ကနေလာတယ်ဆိုပြီးထိုင်းဘက်ကဖမ်းပြီးတဲ့မူရည်ဆေးဝါးနဲ့ပတ်သက်လို့ဒါတွေဟာဆွဆွဲပြောဆိုချက်တွေသာဖြစ်တယ်ဆိုပြီးဝါလက်နက်ကိုင်တွေကအငြင်းငင်းဆိုလေးရှိပါတယ်။ထိုင်းမြန်မာနှစ်နိုင်ငံမူရည်ဆေးဝါးအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတို့ဖြစ်တဲ့ရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကတော့
ကျွန်တော်တို့အမေနဲ့လေ့လာပေးရှိရတလောက်ပေါ့နော်ဒီဒေါ်လာရေးလုတ်တယ်ဆိုကြတဲ့ကဒီအနေအချင်းတော့ဒီဟာဒီနဲ့တော့ကင်းဘူးလို့တော့ကျွန်တော်တို့မြင်မိတာပဲအမန်တော်ကတောင်ပိုင်းမြောက်ကဒီလိုတစ်ဖက်တည်းပါပဲဒီတိုင်းနယ်ဆက်မှနေလို့ဒါတောင်ပိုင်းဝါလို့ခွဲတယ်လေဒါပေမဲ့သူတို့ကဒီပခုဌာနချုပ်ကတော့ပေါင်းဆောင်မှာပါပဲဒါပေမဲ့ထိုင်းနယ်ဆက်မှခုနတုန်းကလက်နေကင်အုပ်စုတရားများတယ်ဘီတူစီအုပ်စုလည်းများတယ်နဲ့ချားဆောင်တက်လည်းများတယ်အဲ့လိုမျိုးတွေရှိပါတယ
်ထိုင်းမြန်မာနယ်ဆက်ချင်းမိုင်ချင်းမိုင်ဒေသတွေမှာမူရည်ဆေးဝါးတွေကိုအရှိန်မြင့်ပြီးပိတ်ဆို့ရှာဖွေဖမ်းဆီးနေတာကြောင့်မူရည်မောင်ကိုသမားတွေဟာရွှေတရီကန်ဒေသမဲကောင်မြစ်ကြောင်းအတိုင်းလာအိုနိုင်ငံအတွင်းကိုရေကြောင်းကနေလှေတွေနဲ့တယ်ဆောင်လာပြီးထိုင်းနိုင်ငံဘက်ကိုပို့ဆောင်နေကြတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါရယ်ထိုင်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်ကိုထိုင်းဘက်ကမူရည်ဆေးဝါးစစ်စင်ရေးဆောင်ဖြစ်သတ်မှတ်ပြီးဖမ်းဆီးမှုတွေစက်တိုက်လုပ်နေတာဖြစ်ပြီးမြန်မာဘက်ကလာတဲ့မူရည်မောင်ကိုသမားတွေနဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာဖြစ်ပါရယ်ရှင်
ဗီဒီယိုသတင်းတောင်မအေးမာရဲ့သတင်းပြပချက်ဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတချို့ကိုမူရင်းအပေါ်မပြည့်ကိုဇော်ဝင်းလိုက်တဲ့အတူကောက်နှုတ်တင်ပြပေးကြပါတယ်ခင်ဗျာမြန်မာမျက်နှာသစ်တိုက်ပွဲမြေကဆိုးရွားလာတဲ့အရေးပေါ်အခြေအနေ The Growing Emergency of Myanmar's Newest Battleground ဆိုတဲ့ကောင်းစင်နဲ့ Esther Tusan ရေးတဲ့ဆောင်းပါးကို thenewhumanitarian.org မှာဖတ်ရပါတယ်။မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့အေရခိုင်တပ်ဖွဲ့အကြတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လူသောင်းချီအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတယ်ဆိုပြီးအစချေရေးသားထားပါတယ်။ပြီးခဲ့တဲ့ဘက်ကကြောင်းတကြောင်းအပေါ်လက်သက်ကြီးကြောက်ပောက်ကွဲခဲ့လို့အနည်းဆုံးကြောင်းသူကြောင်းသား18ရောက်တရားရရှိခဲ့ရမှာကုလသမဂ္ဂရဲ့အဆိုအရအခုလိုအရသားတွေတည်ဆုံတရားရတာတွေဟာနေ့စဉ်နဲ့အများလို့ဆိုပါတယ်ရခိုင်ပဋိပက္ခဟာအများကစောင့်ကြည့်သိရှိနိုင်တဲ့အနေအထားကနေအတော်လေးအလံဝေသွားပြီလို့ဒေသခံအဖွဲ့အစည်းတွေကဆိုပါတယ်အဆိုအရတပ်တွေကတစ်ဖက်ရန်သူနဲ့အရသားခွဲခြားချက်မရှိဘဲတိုက်ခိုက်တယ်လို့ဒေသတွင်းကလူအခွင့်အရေးအဖွဲ့တွေကဆွဆွဲထားပါတယ်ကုလသမဂ္ဂလူအခွင့်အရေးအဖွဲ့နဲ့ Amnesty International တို့ကလည်းတရားအစီရင်ခံစာတွေထုတ်ပြန်ထားပေမဲ့မြန်မာစစ်တပ်ကညှဉ်းဆန်းထားပြီးအေးအဖွဲ့ကသာအရသားတွေကိုမတရားလုပ်တာဆိုပြီးပြန်လည်ပြစ်တင်ပြောဆိုခဲ့ပါတယ်
တံပေးဆွဲတာနဲ့အာရမလိုအားစီခိုင်းတာတွေပါဝင်တဲ့အေအဖွဲ့ရဲ့လုပ်ရက်တွေကိုလည်းကုလသမဂ္ဂနဲ့ Amnesty International နဲ့ဖွဲ့စည်းလုံးကမှတ်တမ်းတင်ထားရှိတယ်လို့ရေးသားထားပါတယ်။လူသားချင်းစာနာမှုဆိုင်ရာကူညီပေးဖို့အတွက်ဝန်ထွက်ခွင့်တွေဟာလည်းရခိုင်ပြည်နယ်အတွင်းအကန့်အသတ်တွေရှိနေပါတယ်။လောလောဆယ်မှာရခိုင်ပြည်နယ်အတွင်းစက္ကနွေမြို့နယ်မှာရှစ်မြို့နယ်ဟာအကူအညီပေးရေးအဖွဲ့အစည်းတွေတွားရောက်လို့မရ။ဒါမှမဟုတ်သွားလာမှုစိုးစိုးရွားရွားတင်ကြပ်ထားတဲ့နေရာတွေဖြစ်နေပါတယ်။အကူအညီပေးဖို့အဆက်အသွယ်မရသလိုသတင်းဆက်သွယ်မှုလည်းပြတ်တောက်နေတာပါ။ဒီလအစောပိုင်းမှာပဲအစိုးရကမြို့နယ်ငါးမြို့နယ်မှာ mobile internet line တွေဖြတ်တောက်ဖို့ဆက်သွယ်ရေးကုမ္ပဏီတွေကိုအမိန့်ပေးခဲ့တယ်လို့ရေးသားထားပါတယ်။ဒါကြောင့်တည်ကြည်တန်ရရမှုသတင်းတွေနဲ့စာနာမှုအကူအညီပေးဆိုင်ရာသတင်းတွေရရှိဖို့အတော်ခက်ခဲသွားတယ်လို့ဒေသခံသတင်းတောက်တွေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကဆိုပါတယ်။ Facebook Messenger လို့လူမှုမီဒီယာတွေကိုမျက်မြင်သတင်းအချက်အလက်တွေရဖို့အလွန်အားကိုးရကြောင်းအခုကဓာတ်ပုံတွေနဲ့ဗီဒီယိုတွေရဖို့အတော်လေးနှိမ့်ကွေးသွားပြီဖြစ်ကြောင်းဒေသခံသတင်းသမားတို့ကိုကိုယ်ကရေးသားထားပါတယ်။ရခိုင်တိုက်ပွဲဟာစစ်နဲ့ရိတ်ခါအကျက်တဲအဖြစ်လဲဥတီသွားမှာကိုလည်းဆိုရင်နေကြပါတယ်။ပြီးခဲ့တဲ့နှစ်မေလကနေအောက်တိုဘာလစိုက်ပျိုးရာသီအတွင်းစိုက်ခင်းဟက်တာပေါင်း 6,000 ကျော်မြေသိမ်းနိုင်ခဲ့ဘူးလို့ဆိုပါတယ်။မြေမြုံမိုင်းအပြန်အလှန်ပစ်ခတ်မှုနဲ့ဥပဒေမဲ့ဖမ်းဆီးခံရမှာတွေကြုံတွေ့ရမှာကိုကြောက်ရွံ့တာကြောင့်လို့ဆိုပါတယ်။ The New Humanitarian သတင်းဌာနနဲ့ Telephone Interview တခုမှာမြောက်ဦးကလည်းတမားတူကသူနေထိုင်ရာအရက်မှာစပားထွက်နှုံ3ပုံ2ပုံကျဆင်းသွားတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ကအခြေအနေဟာရေရှည်ဖြစ်နိုင်တဲ့အရေးပေါ်အကျတဲကြီးကိုဦးတည်သွားစေနိုင်တယ်လို့ Amnesty International အဖွဲ့ကပြောကြားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့မြို့တော်ဖြစ်တဲ့နေပြည်တော်ပုံမှန်အခြေအနေရောက်လာအောင်တရုတ်ကလှုပ်ဆောင်ပေးလိမ့်မယ်။ China may nudge Myanmar's way of capital towards normality ဆိုတဲ့ဆောင်းပါးရှင်ပီတာဂျန်ဆန်ရေးထားတဲ့ South China Morning Post ကဆောင်းပါးကိုဆက်လက်တင်ပြပေးကြပါမယ်။တရုတ်သမ္မတရှီကျင်းဖင်ပြီးခဲ့တဲ့လတုန်းကနိုင်ငံတော်ဧည့်သည်အဖြစ်နေပြည်တော်ကိုရောက်ရှိစဉ်ယင်ကြောအသွာအလာတွေကိုအစိုးရကတင်ကြပ်စွာထိတ်ချုပ်ထားနိုင်တဲ့အပေါ်အတော်လေးသဘောကျခဲ့ပုံရကြောင်းဆောင်းပါးရှင်ကအစချေရေးသားထားပါတယ်။တုတ်တမနာရောက်နေတဲ့အတွက်သူဖြတ်တန်းသွားလာမဲ့လမ်းကြောင်းတွေကို၃နာရီကနေ၄နာရီအကြာကြိုတင်ပိတ်ဆို့ထားကြကြောင်းရန်ကုန်မြို့မှာတော့ဒီလိုရင်ကျော်ရှင်းလင်းနေတာကိုတွေ့ရဖို့မဖြစ်နိုင်ကြောင်းဒေသခံတွေပြောတာကိုကိုကာပီဆောင်းမမှာဖော်ပြထားပါတယ်။နေပြည်တော်ကလမ်းနဲ့ဟာကျဲပြီးအသုံးပြုသူနေတဲ့အကြောင်းကိုလည်းဆောင်းမမှာထောက်ပြထားပါတယ်။လွန်ခဲ့တဲ့၁၅နှစ်ကတိဆောက်ခဲ့တဲ့မြန်မာနိုင်ငံရဲ့မြို့တော်အသစ်နေပြည်တော်ဟာတရုတ်ဆောင်တွေရောက်မလာသေးတဲ့အတွက်ရိုက်ကူးရေးမဆနိုင်သေးတဲ့ရုပ်ရှင်ရိုက်ကွင်းတစ်ခုနဲ့အလားတရံတူနေကြောင်းလဲဆောင်းမရှင်ကတင်စားဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလိုအသုံးပြုသူမရှိဟာလာဟင်းလင်းဖြစ်နေတဲ့နေပြည်တော်ရဲ့အခြေအနေဟာမကြခင်မှာတဖြည်းဖြည်းနဲ့ပြောင်းလဲလာမယ့်အရေးလက္ခဏာတွေ့နေရပြီလို့ဆိုပါတယ်။ဒီအစိုးရက2016ခုနှစ်အတွင်းနေပြည်တော်မှာကောင်စစ်ဝင်ယုံဖွင့်လိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကတန်တမာအတိုင်းအဝိုင်းဟာနေပြည်တော်မှာသူတို့ရဲ့တပ်ဆိုင်ရာကောင်စစ်ဝင်ယုံနေတဲ့တန်ယုံတွေမဖြစ်မနေဖွင့်ရတော့မဲ့ဖိအားပေးမှုတွေနဲ့ကြုံလာရတယ်လို့ဆိုပါတယ်။တရုတ်ဟာနေပြည်တော်မှာပထမဆုံးတန်တမာဆက်ဆံရေးယုံဖွင့်တဲ့နိုင်ငံဖြစ်တဲ့အပြင်အခုဒီချိန်မှာလဲသူတို့ရဲ့တန်ယုံတစ်ခုလုံးကိုနေပြည်တော်မှာမကြခင်ပြောင်းရွှေ့ဖွင့်လှစ်ဖို့စီစဉ်နေပြီလို့ဆိုပါတယ်။တမရရှိနေပြည်တော်မှာရှိနေစဉ်လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်33ခုထဲမှာတရုတ်နိုင်ငံကတန်ယုံတည်ဆောက်မယ့်အပြန်အလှန်သဘောတူညီချက်လဲပါဝင်ခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းနေပြည်တော်ကိုဗဟုအချက်ချာကြတဲ့နေရာဖြစ်စေလိုတဲ့ဆန္ဒရှိကြောင်းပြောထားတယ်လို့နေပြည်တော်လက်ထောက်မြို့တော်ဝန်ဦးရဲမင်းဦးပြောတာကိုကိုကာပီဆောင်းမမှာဖော်ပြထားပါတယ်။နိုင်ငံတကာတန်ယုံနေတိဆောက်ဖို့တန်ယုံစုံအဖြစ်နေပြည်တော်မှာ286ဟက်တာကိုသတ်မှတ်ထားပြီးဖြစ်ကြောင်းဆောင်းမရှင်ပီတာဂျန်ဆန်ကရေးသားထားပါတယ်။အပြည့်အစုံကတော့ www.scmp.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းဌာနမြန်မာသတင်းကောက်နှုတ်ချက်တင်ပြကွန်ပျူတာကောက်နှုတ်တင်ပြချက်ဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံရေးဝဆာအစီအစဉ်တွေကို line to meter 32 40 48တို့အပြင် line meter 190 kHz 1905ကနေလည်းတိုးချက်နားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုင်းနဲ့သူယုံကြည်အစီအစဉ်တွေကိုနားဆင်ကြရပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတောတက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တရရဲ့ဗုဒ္ဓဦးနေ့မနေ့ခဲစီစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 3240 48တို့အပြင် line meter 190 kilohertz 1595ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းစီစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားရပါမယ်
ဒီကောင်မင်းကတော့ဘာလို့နေတယ်လို့မြည်ရဆိုရင်ဒီကောင်အနေနဲ့တည်းနေရဲ့အလုပ်လည်းလုပ်တယ်ဆိုကျွန်တော်များအောက်သွားတယ်ပေါ့နော်ဒီအတက်ကဒီ
လူငယ်နဲ့အမျိုးသမီးပညာရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအဖွဲ့ယုံကဒေါ်ချိုလေးမာရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရမှာပါအခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ခြင်းရောက်ပါပြီစီစဉ်သူကိုသားညုံဦးနဲ့အတူထုတ်လို့ရေမှုမဆုမနိုတင်ဆက်တဲ့တိုက်ရိုက်လေလိုင်းကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာညကြပါခင်ဗျာဒီကနေ့ညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီရွက်ကောက်ပွဲဥပဒေရဲ့ဟာခွက်တာခွက်ကိစ္စပါမြန်မာနိုင်ငံထဲမှာခုဒီ2020မှာဆိုရင်အစိုးရအလှည့်ဒီအဖွဲ့ရဲ့အလှည့်ပြောင်းဖြစ်စီမဲ့အထူးထူးရွက်ကောက်ပွဲတက်ကိုကျင်းပဖို့ရှိနေပါတယ်နှစ်ပေါင်းများစွာဆေးအချိုကြီးအောက်နေကရရီရဲ့နောက်အရက်ဖတ်ဒီမိုကရေစီစနစ်ကိုပြောင်းလဲနေခြင်းကျင်းပတဲ့ပြောရမဆိုရင်တတိယအကြိမ်ထူးထူးရွက်ကောက်ပွဲကြီးဖြစ်မှာပါဒီလွတ်လပ်မျှတာတဲ့ရွေးကောက်ပွဲတရားဖြစ်လာဖို့အတွက်ရွေးကောက်ပွဲရဲ့ဒီတည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်ဖို့လိုတာတွေစသဖြင့်ဒီရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမဦးကတော့ဒီ New Myanmar Foundation ကဒါရိုက်တာပါမတ်မြနန္နာသင်ဖြစ်ပါတယ်ခင်ဗျာ။ဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့ဒီမြန်မာနိုင်ငံလူခွင့်ရှိနေတူဖြစ်ပါတယ်။ဦးသိန်းသန်းဦးနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ဟိုကျွန်တော်အရင်ဆုံးတော့ဦးသိန်းသန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးသိန်းသန်းဦးကြားပါလားခင်ဗျာ။
ကျားပါတယ်
ဟုတ်ကဲ့ဦးတင်တိုင်းခုနကကျွန်တော်ပြောလို့ပေါ့လက်ရှိမြန်မာနိုင်ငံကဒီလွတ်လပ်မျှတာတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ရွေးကောက်ပွဲဆိုင်ရာမှာသူတို့ပြင်ဆင်တာတွေလည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာပြင်ဆင်တာတွေလည်းလုပ်ထားပါတယ်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့အဲ့တော့မြန်မာနိုင်ငံလက်ရှိတွားနေတဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့လွတ်လပ်မျှတာမှုရှိလားရည်ဘူးကဖြစ်ဦးတင်တိုင်းလက်ရှိလုပ်နေတဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့ဘယ်လိုမြင်မိပါလဲအဲ
ကျွန်တော်ကအခုမြင်ထားတာလေးတွေကိုစိုက်တယ်ဗျဟိုချိုးရက်တွေရှိနေသေးတယ်နဲ့ဥပမာအားဖြင့်တပ်ပင်းလေးတွေကိုအပြင်ထုတ်လိုက်တာသာတော့ရေးကြည့်တဲ့ကိစ္စဖြစ်တယ်။အဲဒါကသနော်သားတွေဆိုတာလည်းဝန်ထမ်းတွေလေ။အဲဝန်ထမ်းတွေဆိုတော့ဝန်ထမ်းမိသားစုတွေလည်းပြည်သားနဲ့အတူတူနေပေးရမှာပေါ့။ဒီဘာဖြစ်လို့အဲ့ဒီပြည်ထောင်ရတာထားမှာလဲ။အဲ့လိုဆိုရင်ကျွန်တော်တို့ကစိတ်ဝင်ပါတယ်စိတ်ပြည်သားစုတွေဆရာဝန်တွေပဲစိတ်ဝင်တိုက်နေပေးရကြတော့မှာ။အဲတန်းပြီးဆရာကြီးတွေကိုယ်နည်းညီလာမှုကြည့်ရအောင
်။ဟုတ်ကဲ့နောက်တစ်ခုကမဲဆန္ဒရှင်တွေပေါ့နော်နေမြမာရှိတဲ့မဲဆန္ဒရှင်တွေဒီရွှေပြောင်းလုပ်သားတွေနဲ့ပတ်သက်လို့မဲပေးခွင့်နဲ့ပတ်သက်လို့နဲ့အခုပြင်ဆင်ထားချက်တွေနဲ့ပတ်သက်လို့ဦးသိန်းသန်းကပြောချင်ပါလေ။
ကတော့အားနည်းကြည့်ရှိတော့မယ်ဗျ။အဲဒါကျွန်တော်တို့ဒီမဲပေးခွင့်စုံစုံတယ်လို့ပြောနေတဲ့တိုင်နဲ့ကြားရတာပေါ့နော်။ဟိုအဲ့ဒီလာကတော့ဟိုချွေးရင်းပြလို့ပြောတော့အဲ့ဒီချက်ကိုကျွန်တော်တို့ပြောရပါမယ်။အားကောင်းတဲ့ချက်ကကျိုးတင်နေတဲ့ပတ်သက်လို့လည်းသူတို့စတဲ့နေရာပြင်ထားလို့ကျွန်တော်တွေ့ရတယ်။အဲ့ဒီကျိုးတင်နေတဲ့တက်တဲ့မဲရုံတွေပြင်ဖို့တဲ့ကိစ္စကတော့ကြည့်ကြည့်ရမှာဖြစ်ပြီးတော့ကျွန်တော်တို့ဒီချွေးကြောင်းလုပ်သားတွေနဲ့ပတ်သက်တဲ့အတိုင်းကတော့ဒီလူအချက်ကိုပုံတော့အောင်ဖြည့်ဆည်းနိုင်လို့ကျွန်တော်မထင်ဘူး။
ဟုတ်ကဲ့ခင်ဗျာဦးသိန်းသန်းဦးလေလံပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်မမြနန္ဒာသင်ကိုဖိတ်ခေါ်ချင်ပါတယ်မမြနန္ဒာသင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်
ဟုတ်ကဲ့မမြနန္ဒာသင်ခုနကလည်းဦးသိန်းသန်းဦးတချို့အချက်တွေပြောပါတယ်ကျွန်တော်အခုသိချင်တာဒီရွက်ကောက်ပွဲနဲ့ပတ်သက်လို့ပြင်နေစင်တဲ့ခါမှာရွက်ကောက်ပွဲဥပဒေတွေ new ဥပဒေတွေနဲ့ပတ်သက်လို့ပေါ့လက်ရှိအနေအထားမှာလိုအပ်ချက်တွေဘာတွေရှိလဲသူတို့ပြင်ဆင်တာတွေလုံလောက်နေပြီလား
ဟုတ်ကဲ့ဟုတ်ပြီကြာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ပါလေအဲဒီအခုကဒီရွက်ကောက်ပွဲဥပဒေ new ဥပဒေပြင်ဆင်မှုတွေကတော့ဒီပို့ပြီးတော့မှဒီကောင်းမြင်လာတဲ့အချက်တွေတော့ရှိတယ်။အဲဒါပေမဲ့လည်းကျမတို့ဒီဒီမိုကရေစီကြီးကြရဲ့ဒီရွေးကောက်ပွဲကြီးဖြစ်ဖို့အတွက်ဒီအဓိကကြတဲ့ဒီတိုင်းပြည်ချက်တွေတော့လုပ်ဖို့ကြံနေသေးတယ်ဒီကျမတို့မြင်ရပေါ့နော်။မှထွေသောချက်တွေဆိုလို့ရှိရင်တော့ကျမတို့ကဒီကိုယ်စီပုံထိုးတဲ့ဥပဒေရဲ့စံပယ်ချက်တောင်းဆိုလို့ဒီကျင်းပြင်လို့နေရနိုင်တဲ့အနေအထားမျိုးတွေလည်းကျမတို့သိရတာပေါ့
။ဟုတ်ကဲ့အဲ့ဒါကဘလို့အချက်မျိုးလဲခင်ဗျ။
ဥမာအပြည့်စုံရင်ကျမတို့ဒီပေါ့ကိုယ်စီလိုလောင်းဥချင်းပေါ့နော်ဒီကိုယ်စီလောင်းဥချင်းမှာဆိုလို့ရှိရင်အဲသူကဒီရေကောက်တင်ရောက်ခံရတဲ့အခြေအနေဆိုင်ရင်သူကတစ်ချက်ချက်ပဲဒီစင်ဟစ်ပေါ့နော်ဒီမှာဒီမှာအနည်းဆုံးစင်ဟစ်အခြေချအဲနေထိုင်ခဲ့ဒီဖြစ်ရမယ်ဆိုတဲ့အမျိုးမျိုးကြတော့အဲဒီမှာလည်းတခြားတော့ဒီအဲဒီကြနေပြီးတော့မှပြန်လေပြီးတော့မှဒီရောက်လာတဲ့ဒီရခင်ကတော့နည်းနည်းလုတ်ခဲ့တဲ့ အကြည့်တွေလည်းရှိရတယ်နော်ဒါဒီကျန်ရှိတာတော့အာဒါများလို့နေမှနေတော့ဖြစ်ဖြစ်နေဒီပြည်မှာဒီနေရာတွေပါနေကြလေဒီအကြံပြုချက်တွေတော့ရှိနေတယ်ဒါပေမဲ့ဒီလိုဟာမျိုးကိုကျွန်တော်တို့ကတော့ပြင်ဖို့အတွက်ဆိုနော်အဲတချို့တော့ဒီရောက်ပွဲဥပဒေမှာပါရဲ့အချက်တွေကဒီကလေးတွေအချက်တွေဥပဒေမှာလည်းတော့ပါနေတဲ့အခါကျတော့ဒီပြည်ရှင်လို့တဲ့အချက်တွေအရှိရမျိုးတွေ့ရတယ်နောက်ဆက်ဆက်တော့ကျွန်တော်တို့ဒီဟာပေါ့ဒါအားလုံးနဲ့ကြည့်ကြပါဘူးဟိုတမေတာမဆက်နိုင်ရတဲ့မျိုးတွေချောက်ကျွန်တော်တို့ကပြောကြရတယ်ပေါ့နော်ဒါအဒီဆက်နိုင်ရတဲ့မျိုးတွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲဒီဒီတော့ဒီကိစ္စကိုကြည့်ရဒီစီးပွားရပေါ့နော်ဒီစီးပွားရဟာကိုဒါဒီတက်ကော်မရှင်ကနေဒီတော့မှဒါစဉ်းစားလို့ရမယ်ဆိုရအပိုင်းကြီးရှိတယ်။အဲဒါပေမဲ့လည်းကျွန်တော်တို့ကအဲ့ဒီအခန်းထဲမှာပဲတစ်ခါပါထပ်ပါလဲဆိုတော့သူကဒီအစားပြေးပြောင်းလဲခြင်းနဲ့စဉ်းစားပြတ်ပြတ်ပြီးတော့ဒီဟိုဒီတက်ကော်မရှင်ရဲ့အတန်းကြားမှုအစားထိုးကြမှုနဲ့တူတဲ့ဟာမျိုးတွေကတော့အဲဒီတော့ဒီ25ရာခိုင်နှုန်းလေးရှိနေတဲ့အပြင်ဒီရေးတော်နာမည်ကြီးပြန်ထုတ်လိုက်တဲ့ဒီတက်မြေကဒီလိုလေဒါလေဒီတစ်ဆက်တစ်ဆက်ငါးနှစ်တန်းဆိုရင်တော့အကျွန်တော်ပြည်ပြီးတော့မှဒီကောင်းနေအဲဒီအမညာနေပြီတော့နော်တခြားဆက်တယ်လို့ဒီလိုလေဒီကျူးရရအစည်းအဝေးလာတစ်ဆက်တစ်ဆက်ဖြစ်နေပေါ့နော်အဲဒီကလေးအမီလေးဆိုလို့ရှိရင်တော့ဒီကာလတစ်ခုပြီးတစ်ခုပြီး session တစ်ခုပြီးတစ်ခုဒီတိုင်းမှာဒီတောင်းနေတဲ့ဟာမျိုးဆိုလို့ရှိရင်တော့ဒါပြည်ပြီးတော့မှဒီခုမပြေလို့ဘူးပေါ့လေဒါဒီလိုအချက်မျိုးလေးတွေကိုကျွန်တော်ပြရတယ
်ဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်မေးချင်တာရွေးကောက်ပွဲအသုံးစရိတ်ဒီပေါ့ပြောရမှာကျွန်တော်စီယုံရေးကာလအသုံးစရိတ်ဒီပေါ့ဒီအသုံးစရိတ်ဒီနဲ့ပတ်သက်လို့မျက်မျက်တတဖြစ်အောင်လို့ရောလုပ်ပေးထားတာမျိုးရှိပါလားလက်ရှိဥပဒေအတိုင်းဆိုရင်မျက်မျက်တတဖြစ်ပါရဲ့လား
အဲ့ဒီမှာကျတော့ဒီစက်ကအမျိုးမျိုးရှိရပေါ့နော်အမှန်တကယ်ဒီနေ့လာရရဆိုရင်ဒီရပါတဲ့ပုံမှာပေါ့နော်ဒီချမ်းတိုင်းမျက်မျက်တတဒီအခွင့်အရေးကဒီနေထားရနေတဲ့အခွင့်ရှိရပေါ့နော်ဒီသူ့စုမှာကျနာရဲ့ပေါ့နော်ဒီလိုနောင်နေရဲ့ဒီအသုံးစရိတ်တွေပတ်သက်ပြီးတော့အာဒီပေါ်မှာကျေးဇူးတင်ပါတယ်ဆက်ချက်မှာပါနော်ဆက်ဒီလိုဟာမျိုးနဲ့ပတ်သက်လို့ဒီတိထားတဲ့ဒီအခေပေါ့နော်ဒီဥပဒေမှာမရှိသေးဘူးဆိုပြီးတော့ဒါရေးတဲ့ကော်မရှင်တွေဒီကြံစီထားတာမျိုးတွေရှိရတယ်နော်ဒီလိုလေကငါတို့ကဒီ process မှာပေါ့လေဒီတွေလည်းနောက်မျိုးရဲ့ဒီအခြေညာထားတဲ့ဒီအသိဉာဏ်တွေကိုကျေးဇူးတက်ချက်မရှိဘူးဆိုလို့ရှိရင်ကြတော့ဒီပေါ်ပြီးတော့ဒီလိုမျိုးမျိုးကိုသိချင်နိုင်ရဲ့ဒီကိုလည်းနောက်မျိုးအတွက်ကတော့ဒီအတက်တက်ကိုရှိနိုင်ပြီးတော့ဒီအခြေတော်တွေအတွက်ကတော့အကန့်တက်တော့ရှိနိုင်တယ်ပေါ့နော်ဒီလိုမျိုးအချက်တွေလည်းတက်ဆင်းကြရည်ရှိတယ်နောက်တစ်ခုကတော့ဒီဟိုဘက်ဒီအမျိုးသားဖြစ်တော့ပေါ့နော်ဒီအမျိုးသားဖြစ်တော့ဒီလိုမျိုးကိုဝင်ကြိုင်နေအချိန်မျိုးမှဆိုရင်တို့ကဒီလိုမျိုးတစ်ခုလည်းမဖြစ်တော့မြန်မာနိုင်ငံရှင်ရရဖြစ်တဲ့အတွက်ဒီဘက်ကဒီလိုဖြစ်တော့အဲ့ဒါမျိုးဒါဒီမြန်ဖြစ်တော့ဒီလိုအချက်ပါလို့ရှိရင်တော့ပုံပြီးတော့မှအကုန်ပြည့်ပြီးပုံပြီးတော့ရှိတယ်နဲ့ပုံပြီးတော့မှအကုန်ပြည့်တယ်နဲ့အဲ့ဒါမျိုးလို့ရှိရင်လည်းဒီမြန်ကနာရှင်ဦးရေအကျိုးတက်တဲ့ဒီဒီရမှာဒီကုန်းကြီးဒီအကြည့်ကြည့်တဲ့နယ်ဒီရမှာဒီအပြင်မှာလည်းဒီကုန်းကြီးတွေဟာလည်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုတနည်းထပ်မိချင်တာကလက်ရှိရွေးကောက်ပွဲအရာဆိုရင်တော့ဟိုအများနိုင်တဲ့လူကလုံးဝနိုင်တယ်ဆိုတဲ့သဘောမျိုးပေါ့နော် winner take all လို့ဟာမျိုးဖြစ်နေတယ်အဲ့တော့တချို့ကပြောနေကြကအချိုးကျဒီကုစားပြုမှုဆိုတဲ့ဟာမျိုးကိုတင်ပြနေတာရှိပါတယ်အရင်ကာလတွေကတင်ပြနေတာရှိပါတယ်ခင်ဗျဆိုတော့ကဒီမဲဆန္ဒရှင်အချိုးတိုင်းပေါ်မှာမူတည်ပြီးတော့ပါတီကုစားပါဝင်ခွင့်ပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေရှိမရှိအဲ့အနေထားနဲ့ပတ်သက်လို့ဘာမှမနန္ဒသင်ဘလို့ယူဆပါလဲ
ဟုတ်ကဲ့အဲ့ဒီရနေပတ်သက်ပြီးတော့လည်းယူဆချက်တွေကတော့အမျိုးမျိုးပဲလေဒီနိုင်ငံရေးပါတီတွေဘက်ကလည်းဒါကိုစဉ်းစားနေတယ်စဉ်းစားချက်တွေရှိတယ်အဲ့တခုရှိရတာကြတော့ဒီကျွန်တော်တို့ကဒီ PR summit ကိုတွားဖို့မှာအဲ့ကျွန်တော်တို့လူတွေအဓိကတော့ဒီလက္ခဏာရှင်ဒီလိုပါပေါ့နော်ဒီ awareness တော့အဲ့ဒီဘယ်လိုရှိနေလဲဒီဟာကကျွန်တော်တို့ကပို့ပေါင်းတဲ့အနေအထားမျိုးလားဆိုတာကိုရောအဲ့ထပ်ပြီးတော့မှကျွန်တော်တို့ဒီစဉ်းစားဖို့ပေါ့နော်ဒီစဉ်းစားပြီးတော့မှဒီကောင်ဝိုင်းစဉ်းစားရည်လေဒါထပ်ပြီးတော့ရုပ်ကိုရင်းနေလို့ရယ်အဲ့ဒီဒီဟာပေါ်မှာတော့အဲ့ဒီမှာဒီချို့တော့အပိုင်းကလည်းဒီ PR summit မှာကြတော့ဒီအားကတက်တယ်ရှိတယ်လို့ဒီဆက်မှာလည်း
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလေးမေ့ချင်တာကမမနာနာတင်တို့ကဒီရွေးကောက်ပွဲဥပဒေပြင်ဆင်ရေးတွေဘာတွေဟိုပြုပြင်ပြောင်းလဲရေးကိစ္စတွေပဲလုပ်နေတဲ့အခါကျတော့လူတို့ရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေနဲ့ပတ်သက်လို့လုံထုံးလုံနည်းနဲ့ပတ်သက်လို့စိတ်ဝင်စားမှုကဘယ်လောက်ရှိလဲခင်ဗျပေါင်ပတ်သက်မှုကဘယ်လောက်ရှိပါလဲ
အဒီစိတ်ဝင်စားမှုကတော့တို့တော်တော်လေးတော့မျိုးတွေပေါ့နော်အဲကျွန်တော်တို့ဒီဒီရဲလာကဆိုရင်ဒီရှုတောင်းမှုကြရင်လည်းတက်တက်ပြီးတော့နောက်တော့ဒီသမီးနဲ့ဆက်နေတဲ့တက်တက်ပြီးတော့စပန်ဒီကိုကောက်ဆယ်ရပါတော့။ကောက်ဆယ်ရဆိုတော့တို့ကဒီဥပဒေမျိုးတွေကိုပြည့်ပြည့်ချက်စာရင်းနဲ့ဒီရဲတော်ပေးဖို့ဆိုရအပိုင်းမှာတော့မှကလေးဒီအပေးဖြစ်နေမပေးဖြစ်ဘူးဆိုတာကလေးမသိကြနေတဲ့အနေထားမျိုးရှိတယ်။တခြားတော့လည်းဥပမာလေးရောပြီးပြီ။အဲဒီရှုတောင်းမှုကြရင်ဒါလည်းမျိုးရခံမှာဆိုရင်အဲဒီစာပြီးအပြန်ပြီးတော့မပေးနိုင်ပါဘူးနော်။ဒါမှမဟုတ်ဒီဘက်ပြန်ရမှာပဲပြီးမလား။အဲ့ဒီလိုမျိုးရဖြစ်မှာဒီလိုဘက်ကတော့ ဒီလိုရှိရှိတဲ့နေရာပေါ့နော်ဒီကိုရတာဒီမြန်မာပြည်နယ်မှာလို့ဖြေတာကဟိုတနေရာနဲ့မျိုးတက်ရှိရပေါ့နော်ဟုတ်အဲ့ဒီဘောကိုတော့ကဒီဟာကိုထိုးကြည့်နေတူရှိတော့ဒီလက္ခဏာရှင်တွေနေလက်ကြရဒီဥပဒေကြီးဥပဒေပိုင်းတွေရောအတိရှိရှိရောအားနေနေလေအဲဒီလက်ကြရဒီဟာကဒီမဲပေးတဲ့အချိန်မှာတော့ရနေနေရှင်နေပါနာအောင်ဒီလက္ခဏာရှင်တွေအဆင်ပြေအောင်ဒါဒီတော့ကတော့ရှင်ရောဒီတော့ကလည်းတက်ပြီးရမှာဒီတောင်တက်နေရဒီနေရာကြီးပါတယ်ဒီအဖြစ်ခေအားလုံးကဒီဟာကြီးလက်ကောင်တွေရမယ်ဒီတော့ဒီနေရာလေးတွေမှာ
ဟုတ်ကဲ့ခင်ဗျာဦးသိန်းတောင်းနဲ့မမြနနာတင်လီလိုင်းပေါ်မှာခဏနေပြီပေါ့ခင်ဗျာကျွန်တော်သရော့ရှင်တချို့ဖိတ်ခေါ်ခြင်းပါလေအရင်ဆုံးကိုနေဦးလင်းလီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မြင်လာတော့ရေးပောက်ပွဲကော်မရှင်အစိုးရခန့်လာတော့တိတ်တော့ဟောပေါ့နော် reasonable မဖြစ်ဘူးလို့ထင်တာပေါ့နော်ဒါတစ်ချက်ပေါ့နောက်ကဒီမှာပြောတဲ့ PR စနစ်ပေါ့နော် PR စနစ်ဖြစ်လို့ရှိရင်လည်းပူကောင်းတယ်လို့ထင်တာပေါ့ဗျာကျွန်တော်တွေကတော့တိတ်ပြီးတော့လောက်ဒီမဟုတ်ပါဘူးပြည်သူတွေပါဝင်မှုမပါဝင်မှုဆိုတာကျွန်တော်တို့တိုင်းပြည်အနေနဲ့ကတော့ပွင့်လင်းလင်းပြောရလို့ရှိရင်တော့ဒီမိုကရေစီလေးချင်းနေနဲ့ဝေးနေပြီးတော့ပြိပီတော့ဟောပေါ့နော်ဟိုဖဲဖြစ်တဲ့ရေကောက်ကွဲတော့ဖြစ်လာအောင်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲ
ဟုတ်ကဲ့ဖဲဖြစ်တဲ့ညှတာတဲ့ရေကောက်ပွဲဖြစ်လာအောင်မထင်ဘူးဆိုတော့သဘောကလက်ရှိရေကောက်ပွဲအနေထားတွေကလွတ်လပ်ညှတာမှုမရှိဘူးလို့ကိုနေဦးလေးယူဆလာဘယ်ချက်တွေကြောင့်လဲခင်ဗျာ
အမှန်တော့ဗျာဥမာတစ်ခုဆိုပါစို့ဗျာဟိုရွေးကောက်ပွဲအခုကော်မရှင်ဦးလာကြည်ကိုကိုနိုင်ကကဘာဒီမှာရွေးကောက်ပွဲဟာ NLD ပါတီနဲ့တန့်ခိုင်ရေးပါတီ200လောက်ပဲဟိုပါအမေရိကန်နိုင်ငံနိုင်ငံမှာလို့ရှိတယ်လို့ထင်နေတာမျိုးပေါ့အဲ့လိုမျိုးထင်နေတယ်ခိုရဲကောအများပြည်သူကိုကိုစားသူတဲ့ချမ်းနဲ့ဟိုတိတ်ငယ်တဲ့ပါတီတွေအတွက်အကျိုးစီးပွားဆိုတာဘာမှမရှိဘူးအဲ့တော့ဒီတိုင်းကြီးကပါလဲဆိုတော့ဥုံပြီးခဲ့တဲ့နှစ်ပြီးခဲ့တဲ့အကြိမ်ရွေးကောက်ပွဲမှာလည်းပဲဒီလိုပဲပြင်ပညောင်များစွာရဲ့အကူအညီနဲ့လေပတ်ခဲ့တဲ့ NLD ကနိုင်ွားတယ်ဆိုတာရှင်းရှင်းလင်းလင်းသိတော့ဒါဒီမိုကရေစီတိုင်းပြည်မှာကျင့်သုံးတဲ့တကယ်ဟောပေါ့နော်ဟိုကျင့်စင်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကုနေဦးလင်းကျေးဇူးပါကျွန်တော်နောက်ဆက်သွားရှင်တူဖိတ်ခေါ်ခြင်းပါလဲကုလှမောင်အမေရိကန်ကပါကုလှမောင်ဆွေးနွေးမေးမြန်းလို့ရပါတယ်
ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်အဦးသိန်းတန်းတို့ဟိုပြောသွားတာတော့ကျွန်တော်ပြောချင်တာတွေပေါ့နော်ဟိုတပ်မဲယုံကိစ္စတွေဟိုကြိုတင်မဲကိစ္စတွေပေါ့နော်အလုတ္တမကိစ္စတွေအဲ့တော့ကျွန်တော်မေးချင်တာလေးပဲမေးပြရစီ
ဟ
ိုကာဒီစားမောင်ဘောပေါ့နော်ဘုန်းတော်ကြီးစားမောင်ဘောပြောတယ်ဘုန်းဘုန်းကြီးတွေဟိုတာသာဝန်ထမ်းတွေမဲပေးဖို့တောင်းဆိုတဲ့ဟိုပြောလာတယ်ပေါ့နော်အဲ့ဒါကျွန်တော်လည်းငယ်စဉ်ခါတည်းကဒီဥစ္စာသိပါတယ်ကျွန်တော်တို့ဖုန်းတော်ကြီးတွေဖုန်းကြီးတွေတန်ခါးဝင်လာနေမဲပေးလို့မရဘူးကျွန်တော်ငယ်စဉ်အဆိုအဲ့ကျွန်တော်ဦးလေးတယောက်ကဟိုအဋိထံကိုရဲ့ဝင်ပြီးတော့အဲ့ဒီထဲမှာမဲဆန္ဒမပေးရမချင်မဲသွားပြီးတော့ဖုန်းကြီးမဲပေးလို့မရဘူးဆိုတော့ तू အဋိထံတန်ခါးဝင်လာလည်းမဟုတ်ဘူးလေအဲ့ဖုန်းကြီးဝတ်ကြီးနဲ့မဲပေးတာပေါ့နော်အဲ့တော့ तू ကဘာပြောလဲဆိုတော့ငါဖုန်းကြီးကအယူနဲ့တူတူဖြစ်နေပြီပေါ့နော်အဲ့ဒါအခုချိန်မှာအဲ့ဒါရှိသေးလားပေါ့နောက်တစ်ခုကကျွန်တော်တို့လက်တန်းလေးတွေပေါ့ဗျာလက်တန်းလေးတွေနှင်းစွန်းတဲ့ကိစ္စပေါ့ကျွန်တော်မြင်တာကတော့ဟိုမဲပေးပြီးလူတရားလက်တန်းလေးထောက်ပြီးတော့မဲပေးပြီးဆိုပြီးတော့အဲ့ဒါဟိုဟိုနီးစနစ်ကအိုက်တဲ့ကောင်းတဲ့နီးစနစ်မရှိဘူးလားနော်ဘာလို့လဲဆိုတော့ဟိုထပ်ပြီးတော့မဲမောက်ပနေဒင်္ဂါဥကင်ပြီးတော့မဲပေးတဲ့လူတွေရှိတာဟုတ်ဗျအဲ့တော့အဲ့နှစ်ခုပါဗျအဲ့နှစ်ခုကဗမာနိုင်ငံမှာပဲကျင့်သုံးတာလားတခြားနိုင်ငံတွေမှာကျင့်သုံးတာအဲ့ဒါလည်းသိချင်လို့ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရရှင်တူလှည့်ပေးပါမယ်ကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာမဲရေးပွဲမှာတော့တရားမျှတတယ်ဆိုတော့တရားမျှတမှုကတော့မရှိလို့ကျွန်တော်ပြောရမှာဖြစ်ပါတယ်။ဘာဖြစ်လဲဆိုတော့နော်9500ကျော်လုံးကျော်ဆိုတော့ဒါတရားမျှတမှုကလုံးဝမရှိဘူးပါ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကနော်တရားမျှတမှုရှိတယ်ချင်တယ်ဆောက်ရှိချင်အောင်ဥတည်ကိုမြင်ဖို့လိုတယ်နော်။အခါတအကြောင်းသားတွေပြောတယ်လို့ပေါ့ဗျာ။အစ်စ်ရေးဆွဲမှုလည်းလိုတယ်ဗျ။မဟုတ်လို့ရှိရင်အစ်စ်ရေးဆွဲမှတာလည်းနော်ဒီတရားမျှတတဲ့ဥပဒေကိုနော်ကိုထုတ်လို့ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေကနော်စစ်ဆက်ကိုနော်ပြည်လေလေနဲ့ရရဝါဝါနဲ့ကျွန်တော်တို့ခံရအောင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတိလက်မှုခင်ဗျာကျွန်တော်ခုနကကိုလှမောင်မေးသွားတဲ့မိကုန်းနေလည်းရှိပါတယ်ကျွန်တော်မှတ်ထားပါတယ်ပြီးရင်တက်ဆိုင်ရလူမေးပေးပါမယ်ကျွန်တော်ရေစုံကိုဦးသိန်းတန်းဦးကိုပြန်ခေါ်ခြင်းပါတယ်ဦးသိန်းတန်းဦးကြားပါလားမသိဘူးကျွန်တော်နေမေးချင်တာလေးတစ်ခုရှိလို့ပါဟု
တ်ကဲ့
ဟုတ်ကဲ့ဦးသိန်းတန်းဦးပြောရမယ်ဆိုရင်လက်ရှိအလှည့်ပြောင်းကာလမှာရွက်ကောက်ပွဲတကယ်အထွေထွေရွက်ကောက်ပွဲကျင်းပခဲ့တာ2010မှာရှိတယ်2015မှာဖြစ်ခဲ့တယ်အခု2020လုံးပဲပေါ့ဒီရွက်ကောက်ပွဲပြီးခဲ့တဲ့ရွက်ကောက်ပွဲနှစ်ခုနဲ့နှိုင်းယှဉ်ပြီးတော့အခြေအနေလေးကိုလည်းပြောပြပါလားခင်ဗျဒီရွက်ကောက်ပွဲနှစ်ခုလုံးကရောမျက်မျက်တတလုံနိုင်ရဲ့လားဘယ်လိုမြင်ပါလဲ
ကျွန်တော်တော့ခင်ဗျာ
ဒီမှာဆုံးကတော့ဟိုလိုအပ်ချက်ကိုဥပဒေဝင်ထားရင်တော့ဘူးတီးတယ်လို့ရှင်းပြတယ်ကျွန်တော်တို့ဆောက်ခံပါတယ်ဒီမထုတ်ပြတဲ့လူတွေကလည်းပောက်ပါတော့ဒီကပြည်ရနေတဲ့ဒီကောင်မဖြစ်နိုင်တော့ဘာလို့လဲဆိုတော့ဟို25ရာလုံးကအလိုလိုပြီးရပြီကအဲ့တော့ကျန်တဲ့85ရာကျွန်တော်ခွဲရတာဟုတ်ခွဲရတော့ဟိုဒီအဲ့ဒီဟာတော်တော်ခက်ခဲတယ်ဒီကနေ့တည်းရှိတယ်နောက်တစ်ခေါက်တစ်ခေါက်ရေးတော့ပွဲရတော့အားလုံးကြည့်ရတဲ့အချိန်ဒီအမျိုးသားလူကြီးဖွဲ့တဲ့ဒီလူတော်ကမျိုးအများဆုံးရှိတဲ့ပါတီမပါဘဲနဲ့တစ်ဖက်တာတယောက်ကျဲလုတ်ရတာပေါ့ဗျာဒါလုတ်ရတဲ့ရေးတော့ပွဲကျွန်တော်တော့ဒီလူတော်ကပြောရရင်တဦးတည်းဝန်ဆောင်တယ်ကျွန်တော်မယုံကြည်ပါဘူးဒါအဲ့ဒီရေးတော့ပွဲအနောက်ဘက်ကယူကပ်ပေါ်လေတကယ်ကတော့အကန့်အဟန္တာတွေရှိတယ်အဲ့ဒီကြားထဲကဒူလီကတခင်းနဲ့သူ့ဆန္ဒကိုပြပြီးတော့ကြော်သွားတာပဲလို့ရတာဖြစ်တယ်အဲ့တော့ဒီ2020နဲ့စာရင်2015ကဒီဘူရီချီနေကြောင်းမှုတို့လုတ်ပြရတယ်ယူကပ်ပေါ်မှာအနေကြီးတဲ့ပါလာတယ်2020တုန်းကသူရဟာဒူလီသူကမဟုတ်ဘူးလို့နိုင်ငံတကာကကြီးစားတဲ့အချိန်မှာတောင်ဆန်းစီကိုဖြစ်တော်တဲ့ကျင်းလာပြီးတော့မှ2015လုတ်တဲ့အခါမှာတော့ကျန်ကြည့်ကြရင်2015တော့30တဲ့တော့သူကဒီအနာတမှုရှိတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့လုံးလုံးလေးရတော့မဟုတ်ဘူးဗျငါခုနလေးရတော့7ပွဲကြီးကိုအောက်ပါတော့ကျွန်တော်က19ကျကတောင်းနဲ့ဖွဲ့တူကျရုပ်ောက်ပွဲကြီးဖြစ်မှာလေငါခုနလေးကတကယ်တော့ဖြစ်တင်တာကရုပ်ောက်ပွဲကော်မရှင်ကလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်မယ်ဒါဒါဖွဲ့ကြီးကိုရှင်ကိုညီမကိုရမှာတော့တက်လာတယ်ကိုရရုပ်ောက်ပွဲကော်မရှင်ကိုဆွဲတာဟုတ်အဲ့ဒါကူကပြဿနာတွေရဖြစ်တယ်အခြေအနေအခြေခံရမကောင်းဘူးလို့ပြောပါတော့အဲ့တော့ဒီလိုပြည်တရားနာတဲ့ယူတော့ကတကယ်ဖြစ်ချင်တော့အနောက်ကျပေါ်ပြီးဝင်ပြီးမှာပြည်အားစစ်တွားလို့မရပါဘူးကျွန်တော်တို့နိုင်ငံမှာ25ရာနှုန်းကအလိုလိုပြီးတဲ့ချိန်တော့မှာကျွန်တော်တို့ကြားပြီးတော့ပြည်အားလည်းမရှိဘူး၅ပါးမောက်သွားပါလားပြည်အားစနစ်လုံးလို့မရဘူးတစ်ခေါက်ကျပေါ်ပြီးဝင်မရှိမှသာလေတရားနာတဲ့ယူတော့ကိုကျွန်တော်တို့တန့်ရှင်းပြလုပ်နိုင်လို့ပြောပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီထဲအနေပြီးတော့ခုနပထမဆွေးနွေးထားတဲ့ကုနေဦးလင်းရဲ့ဒီကော်မရှင်နဲ့ပတ်သက်လို့လွတ်လပ်မှုတဲ့ကော်မရှင်ဖြစ်ဖို့ဆိုတဲ့ကိစ္စအခုအသေးအံကိုလည်းပြောသွားပြီဆိုတော့ကော်မရှင်ကလွတ်လပ်ဖို့ပါတီဩဇာတွေကကင်းဖို့အနေထားဆိုရင်ဘလူးရွေးချယ်တင်လဲခင်ဗျအခုအနေထားကဟိုအစိုးရအဖွဲ့ကပဲရွေးပေးနေတာနော်အဲ့ဘလူးရွေးချယ်တင်လဲခင်ဗျအဲ့တော့
ကျွန်တော်ကအခုကော်မရှင်ကျွန်တော်လေးစားပါကျွန်တော်ယုံကြည်နေအများကြီးပါပါဥက္ကဋ္ဌအစပြီးပါလေဟိုဘုရားရေကတော့တိုင်းနေကြရကြတာသနာအားဖြင့်လို့ရှိရင်နိုင်ငံကရုပ်ပေါ်ကော်မရှင်တွေဟာဒီအပအနာရတဲ့တာဒီနဲ့ဒီမတက်ဆိုင်ကြီးကနော်တော့ကျွန်တော်တို့တရားရင်းတရားသူကြီးတွေဥပဒေပညာရှင်တွေလူလူလေးစားတဲ့နိုင်ငံကြီးသမားတွေအဲ့ဒီလူတွေနဲ့ကျွန်တော်အင်ဂျင်နီယာနိုင်ငံကြီးတွေအင်ဂျင်နီယာတွေပါဝင်စားနေမှာလေအဲ့ဒီလိုကျွန်တော်လည်းနန်းတပီလေးလာကြည့်လိုက်ဆိုတော့တော့ပေါ့နော်ဒါကတော့ခုကဖွဲ့စည်းပုံကြေညာမှုတွေကကျွန်တော်တို့ကအင်ဂျာကြည့်လို့အောင်ပဲရုပ်ပေါ်ကော်မရှင်တွေတက်လာတဲ့ဆိုရမယ်ဒါလူတွေကတင်ဖွဲ့ဖွဲ့စည်းပြီးပောက်သွားကြတာဆိုတော့အနည်းနဲ့အများတော့တက်တက်ရှိရဲအဲ့တော့အဲ့ဒီလူကိုကျွန်တော်တို့မဖြစ်သေးဘူး။ဒီကရေတော့ပွဲကော်မတီရုံးလို့ကမျိုးကဒီကတာဝန်နဲ့ထမ်းဆောင်နေပြီးတော့ရေတော့ပွဲကော်မတီကတော့ဒီဒီကတမတမပုဂ္ဂိုလ်ကြီးအဲ့ဒီနိုင်ပြီးတော့တမတမပုဂ္ဂိုလ်ကြီးဘာကြောင့်ပြောရလဲဆိုတော့ဟိုတမတမပုဂ္ဂိုလ်ဆိုပြီးတော့ငါအကြီးကြီးထားတဲ့ဒီကိုဘက်ကနေထွက်လာပြီးတော့အဲ့ဒီတွေ့နေရတာရောကျွန်တော်တို့ဆောက်လို့တမပြည်တန်း50ဆိုတော့တက်ကွန်ဆယ်ဒီကကာလာဆောက်လို့မပြောလို့ခဲ့တော့အဲ့လိုမျိုးကလည်းအများကြီးကြည့်ပြီးရုံကြီးကိုးစားတိုက်တဲ့လူတွေပါတဲ့ဒီကဘောကော်မရှင်အဲ့ဒါကိုလည်းအများဆန္ဒမယ်နဲ့ရေးနေတယ်အဲ့ဒီကော်မရှင်ဒီအစိုးရနဲ့ဆက်တင်တယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါလေကုလမောင်ပြောသွားတဲ့ထဲမှာတာနာဝန်တန်းတွေမဲပေးခွင့်မရှိတဲ့ကိစ္စဥသေးတန်းဦးအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲမြမကြီးမလည်းပြောမစွဘုဒ္ဓဘာသာဘုန်းကြီးတွေကဟိုရခိုင်တုန်းကလည်းမနေဘူးလေ
ကျွန်တော်ရှင်နေရအဲ့ဒါတော့ဘုဒ္ဓဘာသာအထူးတော်ရဘုဒ္ဓဘာသာအထူးကြဲဖြစ်တာလေကျောရဘူရဘာကြီးတန်ခါဆိုတာဒီလောကကလွမြအောင်ကြိုးစားနေတယ်လူပေါင်းနဲ့တပတ်တက်တယ်ဒါကျွန်တော်တို့ဒီမှာဒီဒီရှိတဲ့ဒီဒီဒီရဲ့အခြေအနေကကျွန်တော်ပြောတာဒီရဲ့အခြေအနေပြောတဲ့အတွက်လက်ရှိအခြေအနေမှာတော့ဒီအမတ်မတီရဲ့ဒီမြန်မာပြည်ကနေဥပဒေကိုစဉ်းစားရရလူမှုကြည့်မှုတွေရတော့တန်ခါတော်ကိုမဲလေးကိုပေးတယ်ဒီဒီအဲ့လိုပြီးလိုက်မယ်ဆိုရင်တန်ခါစင်ကွဲသွားပြီးခိုင်းကွဲသွားပြီးတော့ဟိုလူကတနာစီဒီလိုတန်ဒါခုတောင်မှမဲဒီကမရှိတာကမှစီယုံတွေအလုံးစားနေကြတာနော်ဘာသာသားတွေဆိုတော့အလားအောက်မှာဒါတာမျိုးကြီးလုပ်နေတယ်ဆိုကျွန်တော်တို့ဒီလက်ရှိလည်းမရှိဘူးတခြားနိုင်ငံလည်းပြည်နယ်ကြီးရဲ့အဲ့ဒါတော့အေးကြီးရေးသားပြောမြန်မာပြည်ရဲ့ရှိတဲ့ဥပဒေရတော့မပြီးတာနှံ့နေလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့တော့တချို့ပိစာလေးတွေဖတ်ချင်ပါလေခင်ဗျကျွန်တော်ကိုတင်မောင်နိုင်ဆိုတဲ့ပိစာမှာကျွန်တော်ပဲဖတ်ပြပါမယ်တမရတော်မိသားစုဝင်တွေကိုပြည်သူတွေနဲ့တပင်းကြီးပြည်သူတွေနဲ့အတူမဲပေးစေချင်ပါလေတဲ့တက်တွင်းမဲယုံတွေကိုမထားစေချင်ပါဘူးတဲ့တမရတော်မိသားစုဝင်တွေမှာဒေါ်ဆန်းစုကြည်ကိုချစ်ခင်ပြီးတော့မဲပေးခဲ့တဲ့သူတွေကအများကြီးပါ နောက်တစ်ယောက်ကတော့ဥစိမ်မောင်ပြီးပူလာတဲ့စပါဥစိမ်မောင်ပူတာကတော့တတိယကျင်းယူကောက်ပွဲကိုကော်မရှင်ကနေပြီးတော့ free and fair လွတ်လပ်မျှတမှုဖြစ်အောင်လို့ဆောင်ရထားတဲ့အကြောင်းသိရပါတယ်တဲ့ဥပဒေစည်းကမ်းစည်းမျဉ်းတွေပြင်သစ်တာလည်းပြင်ပြီးပါပါပြီတဲ့တက်တွင်းမဲယုံတွေကိစ္စကိုလည်းမျှတအောင်တတ်မှတ်ပြတိုင်းပြီးဖြစ်ပါတယ်တဲ့ဒါကြောင့်မလို့စိုးရင်စရာမရှိအောင်မီမဲလို့ထင်ပါတယ်ဆိုပြီးတော့ဒါကဥစိမ်မောင်ရေးထားတဲ့စာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မန်မြနန္ဒာတင်းကိုပြန်ဖိတ်ခေါ်ကြပါလေမမြနန္ဒာတင်းကြားပါလားခင်ဗျဟု
တ်ပြီရှင
်ဟုတ်ကဲ့ခုနကလိုင်းကြပါလို့ကျွန်တော်အခုမမြနန္ဒာတင်းကိုမေးချင်တာကရွက်ောက်ပွဲနဲ့ပတ်သက်လို့ ਨੇ အသေးစိတ်မေးချင်တာကခုနကကိုလမောင်ဆွေးနွေးသွားတဲ့အထက်မှာဟိုဦးတိန်တန်းကလည်းဆွေးနွေးပါတယ်မဲပေးခွင့်မရှိသူမရှိတဲ့လူရဲ့ကိစ္စပေါ့လက်ရှိပြဌာန်းချက်ရဘလူပြဌာန်းတာလေတန်ဃာရင်းနဲ့ပတ်သက်လို့မဲမပြောက်ဆိုတဲ့ပတ်သက်လို့မမြနန္ဒာတင်းအမြင်အသိချင်ပါလေ
ဟုတ်ကဲ့အဲ့အဲ့ဒီဟာတော့ဒီကျွန်တော်တို့ဟိုဒီဒိုင်းနမ်တစ်ခုနဲ့တစ်ခုနဲ့ရဲ့ဒီဂျင်တုံးနဲ့ပုံစံမတူဘူးပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီသွားလေးလာတဲ့ဒီဒီမူကအဲဒီဟိုပေါ့အဲကျွန်တော်တို့ဒီမီပေါ်မှာဆိုရင်ဒီတန်ခါတော်တွေကဒီမဲ့ပြည့်တွေရတယ်ပေါ့နော်အဲဒါမဲ့ဒီကျွန်တော်တို့မျိုးမှာတခြားနိုင်ငံတွေမှာဆိုရင်လည်းဒီမဲ့ပြည့်တွေမရဘူးဆိုတော့အဲဒီအမြင်ထားမျိုးတော့ရှိတော့ဒီနိုင်ငံရဲ့ဒီကော်မရှင်တွေဒီရှိနေရဲ့ဒီတည်ရဲ့ဒီလိုမျိုးလည်းဖိုက်ပါတော့နော်ဒါမဲ့ဒီဒီကြားထဲမှာတော့အဲဒီအခုကြလုံးမှာတော့ဒီကမ္ဘာတစ်ပြားမှာအပူပြီးတော့မှဒီခေတ်စားလာတာတော့ဒီတန်ခါးတွေကလည်းဒါသူတို့ဒီအနေနဲ့ကလည်းဒီနိုင်ငံသားတွေတော့ဟိုလိုဒီနေပြည်သူတွေရဲ့အယူအဆမျိုးကတော့ဒီအခုကြလုံးမှာတော့ဒီခေတ်စားနေတဲ့တပိုင်းမှာလည်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်တာမမြသာတေဒီကော်မရှင်နဲ့ပတ်သက်လို့ပေါ့လက်ရှိရွေးကောက်ပွဲကော်မရှင်တွေကမြန်မာနိုင်ငံမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေကိုဖန်တီးနိုင်တဲ့သူ့မှာကက်ပစစ်တီရောရှိပါလားဘယ်လိုမြင်ပါလဲ
တော့ဒီကျွန်တော်တို့ရဲ့နိုင်ငံအနေထားနဲ့ဆိုလို့ရှိရင်တော့ဒီတက်လာရဲ့ကော်မရှင်ပေါ့နော်ဒီကော်မရှင်တွေကအများကြီးတို့မှာဒီစင်ကာပူကိုရှိနေတယ်ပေါ့နော်ဒီစင်ကာပူကိုရှိနေတယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံရဲ့အနေထားအရပေါ့နောက်ဒီဟိုလူမျိုးပေါင်းစုံရှိတယ်ဘာသာပေါင်းစုံလည်းရှိတယ်အဲ့ဒါပြည်ဒီနိုင်ငံရဲ့ပါတီတွေကလည်းမျိုးတွေပေါ့နော်ဒီများတဲ့အခါမှာအဲဒီတက်လာတဲ့ရေကောက်ပွဲကော်မရှင်တွေအနေနဲ့ကြတော့ဒီဟာကိုဒီတူတူညီညီနဲ့ဒီလုံဆောင်နေလို့ရှိရတယ်ဒီလိုသာဒီတစ်ခွေလေးရဲ့ဒီအားနဲ့လုပ်ဖို့ကြရတဲ့အများကြီးအခက်ခဲရှိတယ်ပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီနေချင်းလိုက်တာအားစလို့အဲဒီတော့ခဲရည်ရေးပြင်ပြီးဆိုတဲ့အနေအထားမျိုးတွေမှာပေါ့အဲဒီမှာထင်တယ်ဒါဒီတော့ကော်မရှင်တစ်ခုရဲ့နဲ့အဲဒီဆောင်ရွက်ဖို့ဆိုလို့ရှိရင်မတော်လေးပဲဒီမှာပြင်ဆင်မှုတွေတော်များနိုင်တယ်လို့ကျွန်တော်အလုပ်တည်နေပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးများကြီးတင်ပါတယ်ကျွန်တော်ဒိုင်ရိုက်ဒီလိုက်စီစဉ်ချိန်လေးဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့မမျှနန္ဒာတင်တဲ့ဦးသိန်းတန်းဦးကျွန်တော်တော်ရှင်ဒီအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်ဒီလိုက်စီစဉ်ဒီမှာပဲကျွန်တော်ကပြီးပါ
အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ် VOA Marathon ကစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်အားစီစဉ်မှာရန်ကုန်မြို့ကလူငယ်နဲ့အမျိုးသမီးပညာရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်းမှတာဝန်ထမ်းဆောင်နေတဲ့ဒေါ်ချိုလေးမာရဲ့ယုံကြည်အားကိုနားဆင်ရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဒါကနေကြည့်ရမယ့်အကြောင်းကတော့အမျိုးသမီးနဲ့ပညာရေးဖြစ်ပါရဲ့။အခုဒီအကြောင်းအရာလေးကိုရေးချင်ရလဲဆိုတော့ဆရာကအမျိုးသမီးတယောက်ဖြစ်တယ်ပြီးတော့မိခင်တယောက်ဖြစ်တယ်ပေါ့နော်။ဟိုရခဲ့တဲ့ခွဲတွေပဲရှိနေတာဒါပေမဲ့အခုလက်ရှိမှာလည်းဒီမှာကဆက်ပြီးတော့မှပေါ့နော်ပညာရေးဆက်လက်ပြီးတော့သင်ကြားနေတယ်။ဆရာကလည်းအခုနောက်ပိုင်းမှာတွေ့ဖြစ်တဲ့ဒီလိုမျိုးများကဘာလို့နေတယ်လို့မေးရဆိုရင်ဒီမှာကျောင်းနေတဲ့တည်းနဲ့အလုပ်လည်းလုပ်တယ်ဆိုတော့ငါများအောက်ပါတယ်ပေါ့နော်။ဒီအတက်ကဒီရွယ်50ဒုံးဒီနေ50ဘယ်လိုရောက်လာပြီးပြီခုထိအကြောင်းတက်နေသေးလားအားဆံမှဆိုပြနေကြတယ်ပေါ့နော်ဒီစီမားကြီးတွေဟိုပေါ့နော်ဒီဒီဘုံကြီးကလည်းပြောလို့ရတယ်ပြီးတော့အာတောင်ငုံငုံနဲ့ပေါ့နော်တက်ဖြစ်နေတဲ့အကြောင်းလေးပေါ့အားလေးကပါကြောင်းလေးဆိုအောင်ဒီလိုအိုးသူ့ရဲ့အတွေ့အကြုံတွေကိုဖျက်ဝေးဖြစ်ပါတယ်ဒီပါတဲ့ငွေတော့ငါဒီတော့မှကြည့်နေရတယ်ပေါ့နော်တော့မှကြည့်နေတော့ဒီမြန်မာနိုင်ငံအစ်တော်ကဒီကတစ်ခုလုံးမှာဒီနေရာမှာတော်တော်များများရဲ့ထုံးစံမိန်းကလေးဆိုတာကပါပဲပေါ့ငကားလေးတွေမျိုးအိမ်ဆောင်တစ်ခုကိုဦးစီးဦးဆောင်လုပ်ရမှာဟုတ်တယ်အတွက်ပညာရေးကိုအားမပြည့်တဲ့တိုင်းတိုင်းပါပဲစီစဉ်ကြရတယ်ပေါ့နော်ဒီနေ့ကဒီနေ့လည်းပဲဒီတော့ကိုယ့်ရဲ့လူသားတွေကတော့ဟိုသမီးမျိုးတွေချီအားဆိုတော့ဒီဘယ်တော့ဆက်စားဆက်ဆံမှုကိုလည်းကဲကောင်းဒီမှာတော့ရှင်ဆိုတော့ပြောရတယ်ပေါ့ဆက်စားချက်ရေးချင်းကြီးတော့တက္ကသိုလ်ကပြိတ်သွားတော့ဒီတော့ကျွန်မလည်းဒီမှာတပိုင်းတစ်ပါးနဲ့ဒီဆောင်ရုံးလေးကိုရောက်သွားတယ်ဒီမှာဖြစ်သွားတယ်။ဒီတော့ဆောင်ရုံးလေးမှာရောက်သွားတော့လေဒီမှာငွေရဲ့ဒီအပေါ်လေးကိုအပေါ်လိုတဲ့ဒီကနေတော့ငွေစုံကြီးနေရာတွေတောင်းကိုပေါ်သွားချစ်တော့ဟိုကျောင်းပြန်ပြင်းနေကမှဆောင်ရုံးလေးချက်နဲ့တောင်းချလိုက်ပြီးတော့မရရဲ့။မရပြီးတော့နောက်ထပ်ဟိုဒီတော့ဒီမဟာဒိတ်ကောင်ကိုတက်ပြရတော့
ိုးတယ်ဒီမဲ့လို့လည်းမိကျောင်းကြီးကပြိလဲဆင်းလဲဆိုတော့အဲ့လိုမရပါဘူးပေါ့နော်။အော်မရခဲ့သေးလေအိမ်မှာမြန်မာပဲပြန်ရောင်းနေချင်းနဲ့တောင်းဝန်ထမ်းဆောင်နေနောက်ပိုင်းကျတော့ဒီညာကြီးဟိုကနေချစ်ကနေပြီးတော့ဟိုဆက်လိုက်တယ်ထပ်ပြီးတော့မှဒီငါကအဖက်စီတစ်ခုမှထပ်ပြီးတော့လုပ်လုပ်ဖြစ်တယ်ပေါ့နော်။အဲ့ရနေပြီးတော့မှဒီ2000နှစ်ကျတော့ရန်ကုန်ကိုပြန်ပြီးတော့မှဟိုအခြေချဖို့ဖြစ်လာခဲ့တယ်ကျမရေရောင်းရတဲ့အချိန်မှာဖြစ်ခင်တော့ဗောနဒီနှစ်ပေါင်း20လောက်ရှိပိတ်ထားနေတဲ့ဟိုတက္ကသိုလ်ကြီးကအဲ့ဒီအချိန်မှာစပြီးတော့မှပြန်ပြီးတော့မှဟိုစာမန်းနေပြီးတော့ဒီဟိုဒီပလိုမာတန်းနေပြီးတော့ကုန်းမစားတန်းနေပေါ့နော်သူကုန်းတူတန်းနေပေါ့အဲ့ဒါလေးကိုဖြင့်ပြီးတော့ဟိုစဖြင့်ပြီးတော့မှဒီစစ်ကားကားပြန်ဖြစ်တဲ့အချိန်နဲ့တိုက်ဆိုင်ပြီးတော့ဟိုရောင်းရောက်လာတဲ့အချိန်မှာကျမငယ်ကမတက်ခဲ့ရတဲ့ဘောင်းကိုတက်ဖြစ်တယ်ပေါ့နော်ဒီမှာလည်းငွေပညာရေးအထူးသဖြင့်မင်းကလေးတွေအမျိုးသမီးတွေရဲ့ပညာရေးဟာအရင်ကအစိုးရနဲ့လို့ဒီအမျိုးသားတွေနဲ့ဘုံလူများရဲ့အခြေအနေကိုမရောက်သေးဘူးလို့ပြောလို့ရတယ်ပေါ့နော်။ဒီလိုကျွန်မတို့လည်းတော်တော်ကြီးနဲ့မင်းကလေးတွေလည်းတော်တော်ကြီးနဲ့အမျိုးသမီးတွေကြီးတွေလည်းတော်တော်ကြီးနဲ့ပညာရေးကအမျိုးသမီးတွေအတွက်အရေးကြီးတယ်အကောင်လို့ကိုရဲ့အားသာတဲ့အချိန်လေးမှာကိုအချိန်ကြီးကလေးမျိုးပေါ်တော့အလုံးဖြစ်ပြီးတော့ဒီလမ်းလမ်းကြီးရဲ့နေရာမှာရှိရတဲ့အချိန်ကြီးဒီကိုယ်တိုင်အကြဖြစ်ပြီးနာမည်ကိုပြန်လာရောပေါ့နော်ဆက်လက်ပြီးတော့ဒီတော့ကြားကြဖို့တော့ဒီ meeting တရားဖြစ်တဲ့အချိန်လေးလည်းဒီဒီနဲ့ data meeting လေးကိုလည်းဒီမှာလေးနဲ့တိုက်တွန်းနေတယ်ဟိုဒီမှာဒီပေါ်တော့ကိုရဲ့ဒီနေရာရှိရတဲ့အချိန်လေးတမျိုးကိုတောင်းတော့တောင်းဒီဆက်ထားပြီးဖို့ဆိုရည်ဒီဒီမဟာဝိမဟုတ်နေမှာတိကျညာရတဲ့ဒီညာလေးဒီသားသားကိုဟိုတိုက်တွန်းချင်ပါတယ်ခေါင်းလုံးကိုကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗုဒ္ဓဟူးနေ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိ line to beta 20 25 32တကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာကတော့ဒီကနေ့မနက်ဖြန်နောက်ဆုံးရတဲ့အကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ
်။ပြည်တွင်းကမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဓိကကြုံနေရတဲ့ဥပပြည်နယ်မှာဗိုလ်ရုံးတွေကသေဆုံးသူနောက်ထပ်132ယောက်တိုးလာတဲ့အတွက်အခုဆိုရင်သေဆုံးသူစုစုပေါင်း2000ကျော်သွားပါပြီ။နောက်ထပ်ရောဂါကူးစက်သူ1693ယောက်ရှိတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဒီနေ့ကမှကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသစ်ရောလာနေတဲ့သတင်းတွေထွက်နေပေမဲ့ဆေးရုံတရုံကညွှန်ကြားရေးမှူးတူပါဝင်သေဆုံးမှုတွေရှိနေသေးပါဒီကျန်းမာရေးအာဏာပိုင်ရဲ့ထုတ်ပြန်ချက်အရကူးစက်သူလူနာသစ်2000ယောက်ထိရောလာတာပေါ်ထွန်းနေပါဆိုရင်နှစ်ရက်ရှိသွားပါပြီအင်္ဂါနေ့ကသေဆုံးသူတွေထဲမှာတော့ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နေရဟူပေပြည်နယ်မြို့တော်ဝမ်မြို့ဝူချန်းဆေးရုံညွှန်ကြားရေးမှူးလူချင်းမင်းလည်းပါဝင်ခဲ့ပါတယ်ဒီကအနာပိုင်းနဲ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရနောက်ထပ်ကူးစက်မှုလျော့နေနေတာတွေတွေ့ရပေမဲ့သတိထားဖို့လိုအပ်တဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးထားတာပါ။အဲခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေထပ်မံပြတ်တောက်လိုက်ပြီးတဲ့နောက်လမ်းလမ်းကန်ပရိကတ်တွေအတွင်းအရသားတွေထိခဲ့သေဆုံးနေတဲ့ပုံစိုးရင်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်တွေကပြောဆိုလိုက်ပါတယ်။ချီထွားလာနေတဲ့ပရိကတ်တွေရဲ့တန်ကိုကလေးတွေပါဝင်အရသားတွေခံစားနေရတဲ့အကြောင်းမြန်မာနိုင်ငံလူခွင့်ဆရာဒုက္ခသည်ရန်ကြီးလေးပါဝင်ဒုက္ခသည်၄ယောက်ကကျင်းရချက်ထုတ်ပြန်ပြောဆိုလိုက်ကြတာပ
ါဗိုလ်တော်နေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ကကျင်းညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်သင်ကီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ Yemin Thomas ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကို light meter second 19.25 ဒုကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တက်ရှိများနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.